Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့ညပိုင်း 9:20 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်နေပါပြီရှင်။ကျွန်မနန်းလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မသင်္ကီထိုက်ပါ။အစိုးရကိုဝေဖန်နိုင်တယ်လို့အီရန်သမ္မတကပြောဆိုလိုက်ပါတယ်မြန်မာလုံခြုံရေးတပ်တွေအပေါ်အီရာ SA အဖွဲ့ရဲ့တိုက်ခိုက်မှုကိုတော့မြန်မာဆိုင်ရာအမေရိကန်တန်ရုံးကပြစ်တင်ရှုတ်ချပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်ဘင်္ဂလားဒေ့ရှ်ကပြန်လာမဲ့ဒုက္ခသည်ပြန်လည်ခိုင်ရေးအစီအစဉ်တွေစတင်ခါနေမှာပဲအီရာ SA အကြံဖက်အဖွဲ့ကရခိုင်မြောက်ပိုင်းလုံခြုံအဖွဲ့တွေကိုတက်ခဲ့တဲ့အတွက်ဒီအစီအစဉ်တွေအပေါ်တက်ရောက်မှုရှိလာနိုင်ပါသလား
ဒီလိုတိုက်ခိုက်မှုတွေရှိလာတယ်ဆိုတော့အနေထားကတော့တကယ်တမ်းဆိုလို့ရှိရင်တော့မကောင်းဘူးပေါ့လေတကယ်တော့ကျွန်တော်တို့ကနေပြီးတော့ဟိုကျွန်တော်လုံရမယ့်လက်ကိုကြည်ပြုံအောင်ဆောင်ရွက်နေတယ်အားလုံးကလည်းပူးပေါင်းဆောင်ရွက်ကြတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတဲ့အပြေဆုံးကိုမကြခင်တင်ပြသွားမှာပါဒါအပြင်ရခိုင်မောင်နှံဖြစ်စဉ်ကြောင့်2018ခုနှစ်မှာမြန်မာနိုင်ငံကိုပြည်ပအရင်နှမြောက်နှံမှုတွေဝင်လာနိုင်ဖို့ခက်ခဲနိုင်တယ်ဆိုတဲ့သုံးသပ်မှုတွေကိုတင်ပြသွားမှာဖြစ်တယ်လို့ရှမ်းလူမျိုးအလိုက်အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲရက်ကိုရာရီ၍ရွှေ့ဆိုင်လိုက်ရတဲ့အကြောင်းရင်းနဲ့ရှမ်းမြောက်ဖက်ကတိုက်ပွဲသတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခုတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်တဲ့တွေကိုမတ်တင်ငိထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်။ဆိုရတာဝန်ရှိသူအားလုံးကိုဝေဖန်နိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပြီးအီရန်နိုင်ငံတွင်ဆန္ဒပြသူတွေရဲ့စိတ်ဆိုးဒေါသထွက်မှုကစီးပွားရေးပြဿနာတွေမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။လူမှုကွန်ရက်တွေပိတ်ပင်ထားတာကိုဖယ်ရှားပေးဖို့ကိုလည်းသမ္မတကပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးကဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစိုးရဘက်က Instagram နဲ့ Telegram တို့လို message စာတို့ပေးပို့တဲ့ apps တွေကိုတမ်းမြစ်ပိတ်ပင်ခဲ့တာပါ Instagram ကိုတော့မနေ့တနင်္ဂနွေနေ့မှာအာဏာပိုင်တို့ကပြန်ဖွင့်ပေးခဲ့ပေမဲ့ Telegram ကိုတော့ဆက်ပြီးတော့ပိတ်ထားပါတယ်လက်တလို့အကြမ်းဖက်မှုတွေမှာအရေးပါသူအားလုံးကိုဖမ်းဆီးထားပြီးဖြစ်ကြောင်းနဲ့ပြင်းထန်တဲ့ပြစ်ဒဏ်တွေနဲ့ရင်ဆိုင်ရမယ်လို့ဒီကနေ့တနင်္လာနေ့မှာပဲအီရန်တရားရေးဌာနရဲ့ဒုတိယအကြီးအကဲ Hamid Shahiri Hiri ကပြောဆိုပါတယ်အခုပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲကတော့2009ခုနှစ်နောက်ပိုင်းအီရန်နိုင်ငံတွင်အကြီးမားဆုံးအစိုးရစန့်ကျင်ရေးဆန္ဒပြပွဲဖြစ်ပါတယ်။အလုတ်လက်မဲ့အစအတော့ဈေးကြီးလာတာတွေကိုဆန္ဒပြသူတွေကစန့်ကျင်ခဲ့ကြပြီးအစိုးရပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုကြတာပါ။အစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းအပြိုင်လုပ်ခဲ့ပါတယ်။ဆန္ဒပြပွဲတွေအတွင်းအနည်းဆုံး22ဦးသေဆုံးခဲ့ရပြီးလူပေါင်းရာနဲ့ချီပြီးတော့ဖမ်းဆီးခံထားရပါတယ်ရှင်
။တရုတ်နိုင်ငံအရှိဘက်ဂန်ယူရမ်းမှာတရုတ်ကုန်တင်သင်္ဘောနဲ့တိုက်မိပြီးနောက်မီးလောင်ခဲ့တဲ့အီရန်ရေနံတင်သင်္ဘောဟာပေါက်ကွဲပြီးနစ်မြုပ်မဲ့အန္တရာယ်ရှိနေတယ်လို့အစိုးရတောင်းဝန်ရှိသူတွေကယ်ဆယ်ရေးအဖွဲ့ကကြွမ်းကျင်သူတွေကိုကိုးကားပြီးတရုတ်နိုင်ငံပိုင် CCTV ကတနင်္လာနေ့ဒီကနေ့မှာပြောပါတယ်ရေနံတင်သင်္ဘောကအီရန်သင်္ဘောသား30နဲ့ဘင်္ဂလားဒေ့ရှ်သင်္ဘောသား2ဦးတို့ကတော့ပြီးခဲ့တဲ့စနေနေ့တိုက်မိပြီးကြတဲ့ကပျောက်နေတာပါဒီကနေ့တနင်္လာနေ့မနက်ပိုင်းမှာတော့တေဆုံးသူတို့ရဲ့ယုံလောင်းကိုရှာဖွေတွေ့ရှိတယ်ဆိုပြီးသတင်းမှဖော်ပြပါရစေ။ပနားမားမှတ်ပုံတင်သင်းမောဆန်ချီကနေအီရန်ကနေတောင်ကိုရီးယားကိုခုံမောင်းလာစဉ်မှာရှန်ဟိုင်းမြို့ကမ်းလွန်259ကီလိုမီတာလောက်မှာဟောင်ကောင်မှတ်ပုံတင်သင်းမော CF Crystal နဲ့တိုက်မိတာပါ။အမေရိကန်ပြည်ထောင်စုကနေကုန်တင်လာပြီးတရုတ်နိုင်ငံကိုခုံမောင်းလာတဲ့ Crystal သင်းမောကတရုတ်နိုင်ငံသားသင်းမောသား22ဦးကိုတော့ကယ်တင်နိုင်ခဲ့ပါတယ်။သင်္ဘောနှစ်ဆင်းတိုက်မိတာကြောင့် symmetric တန်ချိန်33,600တည်ဆောင်လာတဲ့ CDN သင်္ဘောပေါ်မှာမီးလောင်ခဲ့တာပါရေနံတွေဖိတ်ကျတဲ့ပမာဏကိုမဆုံးဖြတ်နိုင်သေးသလိုတိုက်မိတဲ့အကြောင်းရင်းကိုလည်းအခုချိန်ထိမသိရသေးပါဘူးခင်ဗျာ
ပါလက်စတိုင်းဒုက္ခသည်တွေကိုအခုအညီပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းဟာပြဿနာတွေတိုးပွားစေတာကြောင့်ပိတ်သိမ်းပစ်တင်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကသူ့အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မနေ့တနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်ကုလသမဂ္ဂကူညီကယ်ဆယ်ရေးအေဂျင်စီအန်နဝါဟာပါလက်စတိုင်းဒုက္ခသည်အရေးကိုသာအာရုံစိုက်လုပ်နေပြီးသူ့အဖွဲ့အတွက်ရန်ပုံငွေတွေကိုကုလသမဂ္ဂရဲ့တခြားလိုအပ်တဲ့နေရာတွေအတွက်ပြောင်းလဲအသုံးပြုသင့်တယ်လို့ဝန်ကြီးချုပ်နေတန်ယာဟုကပြောလိုက်တာပါသူတို့အေဂျင်စီကအခုအညီပေးနေရတဲ့ဒုက္ခသည်ပေါင်း5သန်းလောက်ရှိတယ်လို့အန်နဝါကပြောပါတယ်ဒီဒုက္ခသည်တွေအတွက်မျှတပြီးရေရှည်ခံမဲ့ဖြည့်ရှင်းမှုတွေရှိလာတဲ့အချိန်ထိအေဂျင်စီကအခုအညီပေးသွားမယ်လို့လဲ UN ပြောခွင့်ရ Chris Gunness ကပြောပါတယ် ဒီပရိပခနဲ့သက်ဆိုင်သူအလုံးကကုလသမဂ္ဂအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့နိုင်ငံတကာဥပဒေတွေအတိုင်းလိုက်နာကျင့်သုံးမှသာပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။ဂျော်ဒန်၊လေဗနန်၊ဆီးရီးယားနဲ့ဂါဇာကမ်းမြောင်ဒေသတွေမှာပါလက်စတိုင်းဒုက္ခသည်ပေါင်းတသန်းခွဲကျော်ရှိမယ်လို့ခန့်မှန်းထားပါတယ်ရှင်
။တရုတ်နိုင်ငံရဲ့ Belt and Road ခေတ်သစ်ပိုလန်မကြီးစီမံကိန်းအကောင့်ထဲပေါ်ရမှာဥရောပနိုင်ငံတွေကတရုတ်နဲ့အတူလက်တွဲလှုပ်ဆောင်တင်တယ်လို့ပြင်သစ်သမ္မတမက်ခရွန်ကတိုက်တွန်းလိုက်ပြီးဒီစီမံကိန်းဟာတလန်းသွားမဖြစ်နိုင်ဘူးလို့သူကဆိုပါတယ်။ရှေ့ခေတ်ပိုလန်မှာစတင်ရလည်းဖြစ်တရုတ်ပြည်ရှေဟောင်းမြို့လည်းဖြစ်တဲ့ဇီယန်မှာစီးပွားရေးလုပ်ငန်းရှင်တွေပညာရှင်တွေကျောင်းသားတွေနဲ့ဒီကနေ့တွေ့ဆုံစဉ်မှာပြင်သစ်သမ္မတမက်ခရွန်ကပြောဆိုလိုက်တာပါ။ပိုလန်မကြီးဟာတရုတ်လူမျိုးတစ်မျိုးတည်းအတွက်မဟုတ်ခဲ့ကြောင်းအဓိပ္ပာယ်သတ်မှတ်ချက်အရအားလုံးမျှဝေခံစားရမှာဖြစ်ကြောင်းလမ်းဆိုတဲ့သဘောအရတလန်းသွားမဖြစ်နိုင်ကြောင်းသူကပြောပါတယ်။တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းကို2013ခုနှစ်မှာချပြခဲ့တာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံတွေပါကစ္စတန်ဗဟိုအာရှအရှေ့အလယ်ပိုင်းနိုင်ငံတွေနဲ့ဥရောပအာဖရိကစတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားရေလမ်းကုန်းလမ်းတွေကနေဆက်သွယ်ဆောင်ရွက်ရတဲ့စီမံကိန်းဖြစ်ပါတယ်။ဒီစီမံကိန်းကြီးအတွက်အမေရိကန်ဒေါ်လာ124ဘီလီယံသုံးစွဲသွားမယ်လို့တရုတ်သမ္မတရှီကျင်းပင်ကပြီးခဲ့တဲ့မေလမှာကတိပြုခဲ့ပါတယ်။
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကိုအာရခန်ရိုဟင်ဂျာကယ်တင်ရေးတပ် IRSA ကတိုက်ခိုက်ခဲ့တာကိုပြစ်တင်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကရခိုင်ပြည်နယ်တောင်ပြိုမြို့ကနေဘူးတီတောင်မြို့ကိုအသွာလမ်းပေါ်မှာစစ်သားတွေလိုက်လာတဲ့ကားကို IRSA အဖွဲ့ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာသူတချို့တရားရခဲ့ပြီး၄ရက်အကြာဒီကနေ့မှာအမေရိကန်တန်ယုံကရှုတ်ချကြောင်းကြေညာချက်ထုတ်ခဲ့တာပါတိုက်ခိုက်မှုကြောင့်တရားရခဲ့သူတွေမိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရတယ်လို့လဲတန်ယုံရဲ့ကြေညာချက်မှာဖော်ပြပါတယ်ပတ်သက်သူအလုံးတို့ရဲ့အပြောအဆိုလောက်ရက်တွေကအကြမ်းဖက်မှုတွေကြောင့်နေရဆုံးခွာထွက်ပြေးကြရသူတွေသူတို့သဘောဆန္ဒနဲ့နေရရင်းကိုလုံခြုံမှုရှိရှိပြန်လာနိုင်တဲ့အခြေအနေမျိုးကိုအထောက်ပံ့ဖြစ်စေဖို့လဲတိုက်တွန်းထားပါတယ်တောင်ပြိုကနေဘူးသီးတောင်ကိုအသွာကျဉ်းချောင်းကျေးရွာအနီးမှာ IRSA အကြမ်းဖက်သမား10ဦးခန့်ကစစ်သားတွေလိုက်လာတဲ့ကားကိုလက်လုံမိုင်းနဲ့ဖောက်ခွဲပြီးလုံတနတ်တွေနဲ့ပြစ်ခတ်တိုက်ခိုက်တာလို့တပ်မတော်ကသတင်းထုတ်ပါတယ် IRSA အဖွဲ့ဘက်ကလည်းသူတို့တိုက်ခိုက်ခဲ့တာဖြစ်ကြောင်းအတည်ပြုပါတယ်အစိုးရထုတ်ပြန်ချက်မှာတော့အမည်မသိလက်နက်ကိုင်အဖွဲ့စီးစစ်ဆဲဆိုပြီးတပ်ဖွဲ့ကတိုက်ခိုက်တာဆိုပြီးသုံးနှုန်းပါတယ်တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်2ဦးနဲ့ရင်မောင်း2ဦးတို့ထိခိုက်ဒဏ်ရာရတယ်လို့မြန်မာအနာပိုင်းနေဘက်ကသတင်းထုတ်ပေမဲ့ AP သတင်းတရမှာတော့နေ जा ဆောင်တပ်တာဝန်ရှိသူတို့ကိုကိုးကားပြီးစစ်တီ6ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်ရှင
်။ဖိလစ်ပိုင်အစိုးရကိုအသေးခံတိုက်နေတဲ့စစ်သွေးကြောအုပ်စုတွေကိုကူညီနေတဲ့ IS စစ်သွေးကြောလိုလားသူတွေစီကကူညီထောက်ပံ့မှုတွေတားဆီးနိုင်ရင်းနဲ့အဲ့ဒီအုပ်စုတွေပင်လဲရေချောင်းကတဆင့်စိတ်ဝင်လာတာကိုတားဆီးနိုင်ရေးဖိလစ်ပိုင်နဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားပူးပေါင်းစစ်ဆင်ရေးတရက်လှုပ်ဆောင်နေပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီနဲ့ဒီဖိလစ်ပိုင်သမ္မတဒူတာတေတို့ဖိလစ်ပိုင်တောင်ပိုင်းဒါဗာဝုမြို့မှာမကြာသေးခင်ကတွေ့ဆုံပွဲအတွင်း IS နဲ့အကြမ်းဖက်အုပ်စုတွေရဲ့အန္တရာယ်ကိုအလေးထားဆွေးနွေးခဲ့ကြတာပါအကြမ်းဖက်လူရက်တွေချိန်မုန်းနိုင်ရေးနဲ့ပင်လယ်ပြင်လုံခြုံရေးကိစ္စတွေအတွက်ပူးပေါင်းဆောင်ရွက်မှုတိုးမြှင့်လှုပ်ဆောင်သွားဖို့ကိုအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့ဖိလစ်ပိုင်သမ္မတတို့ကြားသဘောတူခဲ့တယ်လို့ဖိလစ်ပိုင်သမ္မတရုံးရဲ့အင်တာနက်စာမျက်နှာမှာရေးပါတယ်မွတ်စလင်အများစုရှိတဲ့အင်ဒိုနီးရှားနိုင်ငံကိုအဲဆစ်သွေးကြွလူလားသူတွေခိုးလွန်ရာဒေသအဖြစ်မှတ်တင်ထားကြပြီးအီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS တွေကကမ္ဘာအကြမ်းဖက်လုပ်ရက်တွေအတွက်ကူညီပံ့ပိုးနေတာပါမကြာသေးခင်ကမှအသက်ခံလိုက်ရတဲ့ဖိလစ်ပိုင်သဘုံတူကို IS တို့က2016ခုနှစ်မှာဆော့ဘွားပွဲချင်းမြင့်ခဲ့တယ်လို့အမေရိကန်အခြေစိုက် IS ဆောင်ကြီးအဖွဲ့ကပြောပါတယ်
တောင်ကိုရီးယားနဲ့မြောက်ကိုရီးယားနိုင်ငံတို့လာမယ့်အင်ကာနေ့မှာကျင်းပမယ့်အဆင့်မြင့်ဆွေးနွေးပွဲမှာတော့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားပါဝင်ရေးကိုအဓိကဆွေးနွေးကြမှာပါ။ဒ ဒါပေမဲ့လည်းမြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার ချင်းချောက်မှုကြီးထွားလာမှုကြောင့်တင်းမာမှုတွေကိုရှော့ချနိုင်ရဲ့အတွက်နီလန်းတွေကိုလည်းရှာပွေနေကြတာပါ။ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲကတော့နှစ်နိုင်ငံပိုင်းခြားထားတဲ့စစ်မဲ့ဆုံးတွေကပါမွန်ညွန်အဖြစ်ရရွာမှာလုံးမှာပါ။တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးချိုမြောင်ယွန်းနဲ့မြောက်ကိုရီးယားဘက်ကငြိမ်းချမ်းစွာပြန်လည်ပေါင်းစည်းရေးကော်မတီရဲ့အကြီးအကဲရီဆောင်ဂွန်းတို့ဦးဆောင်ဆွေးနွေးကြမှာဖြစ်ပါတယ်။အိုလံပစ်ပွဲတော်တွေပြီးချိန်ထိပူးရဲစည်ရေးလေ့ကျင့်မှုတွေဆိုင်ငံ့ထားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆုံးဖြတ်ချက်ကြောင့်လဲကိုရီးယားနှစ်နိုင်ငံဆွေးနွေးရေးလမ်းကြောင်းအတွက်အထောက်အကူဖြစ်စေခဲ့ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားကြားအသက်စီစဉ်ခဲ့ကြတဲ့ဆွေးနွေးမှုတွေကအိုလံပစ်ပွဲတော်အလွန်အထိသွားနိုင်ဖို့မျှော်လင့်ထားပြီးတင့်တော်တဲ့အချိန်မှာအမေရိကန်ပြည်ထောင်စုလဲပါဝင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဂရုပြုပြောဆိုထားပါတယ်ရှင်။
တနင်္ဂနွေနေ့ညအမေရိကန်ပြည်ထောင်စုဟောလိဝုဒ်မှာကျင်းပတဲ့ Golden Globes ရုပ်ရှင်ထူးချွန်ဆုပေးပွဲကော်ဇော်နီပေါ်မှာအ내ရောင်တွေဝတ်ထားတဲ့အမှုပညာရှင်အမျိုးသမီးတွေကလွှမ်းမိုးခဲ့ပြီးလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစန့်ကျင်ကြောင်းထုတ်ပေါ်ပြသခဲ့ပါတယ်။ဟောလိဝုဒ်ရုပ်ရှင်လောကနဲ့ကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာအမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာမဖွံ့မရကျူးလွန်တာတွေရှိနေတာကိုစန့်ကျင်ဖို့တောင်းဆိုနေတဲ့ Times Up လို့ခေါ်တဲ့အမျိုးသမီးခွင့်ရေးလှုပ်ရှားရေးအဖွဲ့နဲ့သွေးစည်းမှုကိုပြပြီးနာမည်ကျော်ရုပ်ရှင်မင်းသမီးတွေနဲ့အမှုပညာရှင်တွေအ내ရောင်ဝတ်စုံတွေကိုဝတ်ခဲ့ကြတာပါ။နာမည်ကျော်ရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ကမင်းသမီးတချို့ပေါ်အတ္တမပြုခြင်းမှုအပါအဝင်မဖွဲ့မရလုပ်ခဲ့တဲ့သတင်းတွေပြီးခဲ့တဲ့အောက်တိုဘာလက New York Times သတင်းစာကြီးမှာရေးသားခဲ့ပြီးဟိုးလေးတကျော်သတင်းထွက်ပေါ်ခဲ့ပါတယ်။ဒီ Globes ရွှေကမ္ဘာလုံးရုပ်ရှင်ဆုပေးပွဲကိုမှာတော့အကောင်းဆုံးရုပ်ရှင်ဆုတွေပေးခဲ့ပါတယ်
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမှတင်ငင်ထိုင်တဲ့ကုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆက်မှတွေကိုဆက်တိုက်တင်ဆက်သွားပါမယ်ဘင်္ဂလားဒေ့ရှ်ဘက်ကပြင်လာမဲ့ဒုက္ခသည်တွေပြန်လည်ခံရင်အစီအစဉ်တွေစတင်တော့မယ့်ရက်ပိုင်းမှာပဲ ARSA အကြမ်းဖက်တိုက်ခိုက်တဲ့အဖွဲ့ဘက်ကရခိုင်မြောက်ပိုင်းမှာအလုံးညိုရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပါတယ်။ဒီအတွက်ဒုက္ခသည်တွေပြန်လည်ခံရင်အစီအစဉ်တွေအတွက်တက်ရောက်မှုရှိနိုင်ပေမဲ့လို့မြန်မာဘက်ကတော့မြန်မာဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားသဘောတူညီချက်တွေအတိုင်းအဆင်သင့်ဖြစ်အောင်ဆောင်ရွက်ပြီးပြင်ဆင်နေကြတယ်လို့ဒုက္ခသည်တွေပြန်လည်လက်ခံနေရချတာရေးဦးဆောင်စီစဉ်သူတို့ဖြစ်တဲ့ရခိုင်ပြည်နယ်ရင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရချတာရေးအတွက်ဖွံ့ဖြိုးရေးစီမံကိန်း UEHRD ဒုဥက္ကဋ္ဌလူမှုဝန်ထမ်းကဲဆဲရင်းနဲ့ပြန်လည်နေရချတာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ်လူကဲပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းကမှစုမုံကဆက်သွယ်မေးမြန်းထားပါရယ်
ဝန်ကြီးကြီးကကျွန်မတခုသိချင်တာကအခုလက်ရှိဒီလိုမျိုးသူတို့ဘက်ကနေပြီးတော့ဒီပြင်ဆင်နေတဲ့နေရာတွေလုံနေတဲ့ဒီတက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေကိုတိုက်ခိုက်လာတဲ့အနေအထားကဒုက္ခသည်တွေပြန်လာဖို့အတွက်ပေါ့နော်ပြင်ဆင်နေတဲ့အခြေအနေပေါ်မှာထိခိုက်မှုတစုံတရာရှိနိုင်လားဆရာဘယ်လိုတက်ရောက်မှုများရှိနိုင်ပါလဲရှင်
ဒီလိုမျိုးတိုက်ခိုက်မှုတွေရှိလာတယ်ဆိုတော့အနေထားကတော့တကယ်တမ်းဆိုလို့ရှိရင်တော့မကောင်းဘူးပေါ့လေတကယ်တော့ကျွန်တော်တို့ကနေပြီးတော့ဟိုကျွန်တော်လုပ်ရမယ့်အလုပ်ကိုအကြည့်ပြုံအောင်ဆောင်ရွက်နေတယ်အားလုံးကလည်းပူးပေါင်းဆောင်ရွက်ကြတယ်နိုင်ငံတကာကလည်းအခုပါဝင်လာကြတာတွေရှိတယ်ကျွန်တော်တို့ ਨੇ ဥပပေါင်းဆောင်ရွက်မဲ့ကိစ္စတွေရှိတယ်ဆိုတော့ဟိုကျွန်တော်တို့ကတော့ကျွန်တော်တို့လုပ်တဲ့အလုပ်အတွက်ကိုအောင်မြင်အောင်ကြိုးစားဆောင်ရွက်နေတယ်ဒါ ਉ တော့ဟိုကျွန်တော်တို့အနေနဲ့ဟိုပြန်လာမဲ့ဒီတွေကလည်းအရှင်ပြေဖို့တော့လိုတာပေါ့နော်ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့အလုပ်ကိုကျွန်တော်တို့ကောင်းကောင်းဖြစ်အောင်ဆောင်ရွက်နေတယ်လူညိုကြီးပိုင်းမှာလည်းကျွန်တော်တို့ဆွေးရအနေနဲ့ဟိုတာဝန်ရှိတဲ့သူတွေနဲ့ဟိုကြက်ရတဲ့နာဆောင်ရွက်နေတယ်ဒါကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ဟိုဒီနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံတဘောဥစားကျုပ်အတိုင်းကျွန်တော်တို့လုပ်ရမယ့်လုပ်တွေအကုန်လုပ်နေတယ်ပေါ့နော်အဲ့ဒီလုပ်နေတဲ့နေရာမှာဟိုဒီ safe and voluntary repatriation ဆိုရှိတာပေါ့နော်အဲ့တော့ဒီဟိုဒီမိမိသဘောဆန္ဒအရောက်ပြန်လာမယ် safe ဖြစ်ဖို့ဆိုတာလေးလည်းရှိတာပေါ့အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းဆောင်ရွက်နေတယ်အဲ့တော့ညီညွတ်ရင်းနဲ့ပတ်သက်လို့ကတော့ကျွန်တော်အနေနဲ့တိုက်တောင်းဖို့မရှိဘူးသို့တော့သက်ဆိုင်ရာညီညွတ်ရင်းနဲ့ပတ်သက်တဲ့သူတွေကတော့သူတို့ရဲ့ခန္ဓာအလိုက်ကိုညီညွတ်ရင်းကိုတော့ဟိုဆောင်ရွက်နေကြတယ်ပေါ့နော်
ပြီးခဲ့တော့ကလည်းဆရာဒီအစ်စ်ခြေဆိုင်စခန်း30ကိုတပြိုင်တည်းတိုက်ခိုက်ခဲ့တဲ့အတွက်ဒီလိုအခြေအနေမျိုးတွေဖြစ်လာတယ်ပေါ့နော်ဆရာပြီးခဲ့တော့ကလည်းရခိုင်ပြည်နယ်ဝင်းကြီးကျောက်သွားတဲ့လမ်းကြောင်းကိုတိုက်ခဲ့ခဲ့တာလည်းရှိတယ်အခုလည်းဒီလိုမျိုးဒီအစိုးရစစ်တပ်ဘက်ကရင်နန်းကိုတိုက်တာမျိုးတွေလည်းရှိတော့ဆရာတို့အခုဒီဆောင်ရွက်နေတဲ့ဒီအစိုးရဘက်ကလုပ်ငန်းတွေမှာကဒီအနောက်ဆက်ဟန်တာပေါ့နော်လုံခြုံရေးအရစိုးရိမ်မှုတွေရှိလာနိုင်ပါလားဆရာ
ခုတည်းကတော့ကျွန်တော်တို့ဘက်ကနေပြီးတော့တတိထားပြီးတော့ဆောင်ရွက်နေတဲ့ကိစ္စတွေတော့လုပ်နေပါတယ်အဲ့တော့ပဲပြောလို့ရမယ်ဆိုရင်တော့ရှိတာပေါ့ဒါပေမဲ့ကျွန်တော်တို့အနေနဲ့ဒီလိုအပ်တဲ့လုံခြုံရေးကိစ္စတွေတော့ပြဿနာများနေပြီးတော့ တမန်ဆောင်ရည်နေတယ်လို့တော့ကျွန်တော်သိရတယ
်ဟုတ်ကဲ့ဆရာနောက်ဆုံးမေးခွန်းပါဆရာအဲ့တော့ဆရာတို့ကဒီနိုင်ငံသဘောတူညီချက်အရာဆိုရင်ဒီ January နောက်ဆုံးပတ်မှာလုပ်ဖို့ရှိတယ်ဆိုတော့အခုဒီပြင်ဆင်မှုအခြေအနေကရောဆရာဒီတက်မှတ်ထားတဲ့ရက်အတိုင်းမှာဖြစ်နိုင်မှာလားဆရာ
ဖြစ်နိုင်တယ်အဲ့ဒါတော့ဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့လုပ်တဲ့အခုလုပ်ဒီအနေထားဆိုရင်ဖြစ်လို့လည်းမရအောင်ကျွန်တော်တို့ဒီတက်မှတ်တဲ့ရက်အတိုင်းကိုကျွန်တော်တို့ဖြည့်အောင်ကျွန်တော်တို့ဆောင်ရွက်နေတယ်ဆောင်ရွက်နေတယ်ဆိုတော့ခုနကလိုဟိုလက်ခံတာရှိတယ်ဟောဟိုတခါတည်းအများကြီးလဲဒီရောက်လာမှာမဟုတ်တာเนาะသူတက်ဆိုင်ရာနေပြီးတော့စီစစ်ဆောင်ရွက်တဲ့ကိစ္စတွေလည်းရှိနေတယ်တစ်ဖက်နိုင်ငံကလည်းအကြောင်းပြန်ရမယ့်ကိစ္စတွေရှိနေတယ်ဆိုတော့ဒီအဲ့ဒီရက်ဆိုလဲအဲ့ဒီရက်ကစပြီးတော့လက်ခံလို့ရပြီဒါပြောတာအဲ့ဒီရက်မှာစဝင်မှာဝင်ဘူးဆိုတာကျွန်တော်လည်းမသိသေးဘူးဘာလို့ဆိုအကြောင်းပြန်တဲ့စာတွေလည်းမရသေးဘူးပေါ့เนาะအဲ့ဒါကြောင့်မလို့ဒါပဲဖြစ်ဖြစ်ကျွန်တော်တို့ကတော့အဲ့ဒီရက်မှာဝင်လာရင်လက်ခံမဲ့နေရာနှစ်ခုအဲ့ဒီလက်ခံမဲ့နေရာနှစ်ခုမှာလက်ခံလို့ရအောင်ကျွန်တော်ပြီးအောင်လုပ်ထားတယ်အဲ့ဒါပြီးရင်ခဏဂျာစကားကိုသွားမယ်သွားမယ်ဒီကလည်းဂျာစကားမှာနေလို့ရအောင်ကျွန်တော်လုပ်ထားမယ်တရိုက်ဒီအရှိလို့ပြန်မဲ့လို့ရအောင်ကျွန်တော်စီစဉ်ထားတယ်စာရေးတောက်ပြီးသွားပြီးလာပြီးနေပြီးထိုင်ပြီးဆက်သဖြင့်ပေါ့ဒါဒီအကုန်လုံးကျွန်တော်ဆောင်ရွက်နေတယ် cash forward လုပ်မဲ့လူကလည်းဟိုအဲ့ဒီဆောင်မဲ့နေရာတွေကိုသွားပြီးတော့ကျွန်တော်ရဲ့ဒီယာယီတဲတွေပေါ့တင့်ထိုးထားမယ်အဲ့မှာနေမယ်တင့်ကလည်းကျွန်တော်ခုနကနေရာကျွန်တော်နေရာထုတ်ပြန်ထားပြီးကောင်းတဲ့တယ်လို့ထားတယ်အဲ့ဒီမှာနေမယ်နေပြီး cash flow ကအလုပ်လုပ်မယ်တောက်လို့ဒီမှာပေါင်းဝင်တယ်ပေါ့မပါခြင်းလည်းရတယ်ပါအဲ့ဒါမျိုးကြီးတော့ကျွန်တော်ကတော့စဉ်းစားဆောင်နေတဲ့အတွက်ကြောင့်ခုနမေးတဲ့မေးခွန်းရဆိုရင်တော့သူတက်ဆိုင်ရတတ်မှတ်ထားတဲ့အချိန်တိုင်းတော့ကျွန်တော်ကအသင့်ဖြစ်အောင်ဆောင်ရွက်ထားပါတယ
်ဝန်ကြီးဒေါက်တာဝင်းမြတ်အေကို VOA မြန်မာပိုင်းကမဆူမုံကဆက်သွဲမေးမြန်းထားတာပါခုတော့စီးပွားရေးဆိုင်ရာသတင်းဖက်ဆက်ပါမယ်ရခိုင်ပြည်နယ်မောင်နှံဖြစ်စဉ်ကြောင့်လာမယ့်2018ခုနှစ်မှာမြန်မာနိုင်ငံကိုအနောက်နိုင်ငံဖက်ကရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာနိုင်ဖို့ခက်ခဲနိုင်တယ်လို့ရင်းနှီးမြှုပ်နှံမှုကော်မရှင်ဖက်ကသုံးသပ်လိုက်ပါတယ်အထူးသဖြင့် EU နဲ့မြန်မာအကြားချုပ်ဆိုဖို့ရှိနေတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအခအခွဲပြည်သဘောတူညီချက်ချုပ်ဆိုဖို့ကိစ္စမှာ EU ဖက်ကဆိုင်းငံ့လိုက်တာကြောင့် EU ဥရောပတမကဖက်ကရင်းနှီးမြှုပ်နှံမှုတွေဝင်ဖို့နေပါလာမယ်လို့သက်ဆိုင်ရပါတယ်မမေခါကသတင်းပေးပို့ထားပါတယ်
သုံးနှစ်ကျော်ကြာပြင်ဆင်လာတဲ့မြန်မာနဲ့ EU အကြားရင်းနှီးမြှုပ်နှံမှုဆိုင်ရာအကာအကွယ်ပေးရေးသဘောတူညီချက်စာချုပ်ချုပ်ဆိုဖို့ကိစ္စကို EU ဘက်ကဆိုင်းငံ့လိုက်တာကြောင့်လာမယ့်နှစ်တွေမှာ EU ဥရောပသမ္မတကနဲ့အနောက်နိုင်ငံတွေဘက်ကလာမယ့်ရင်းနှီးမြှုပ်နှံမှုတွေကိုတိတ်မျှော်ကိုးလို့မရဘူးလို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောဆိုလိုက်တာဖြစ်ပါတယ်။အ
ခုဒီမောင်မိုးတွေကမှာဖြစ်တဲ့ဖြစ်စဉ်ကကျွန်တော်နိုင်ငံရဲ့ reputation ကိုတော့နိုင်ငံရဲ့ဆိုတော့ COVID ကိုထိခိုက်မှုတွေကရှိခဲ့တယ်။ဒါနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ကဖြစ်သွားတယ်ဆိုတော့ကျွန်တော်တို့ရဲ့ EU နဲ့ EU နဲ့ bilateral partner နောက်နောက်ပဲကျွန်တော် EU နဲ့ရင်းနှီးမြှုပ်နှံမှုကိုစာချုပ်နဲ့ပတ်သက်လို့ကြည့်လာတာ။ကျွန်တော်ပြည်သူ့အဖွဲ့ရှိတယ်။ကျွန်တော်ပြည်သူ့အဖွဲ့ရှိတယ်ဘာလို့လဲဆိုတော့ဒီအချိန်မှာနိုင်ငံကကိုဆက်ဆံလုပ်တယ်ကြားလိုက်
မြန်မာနိုင်ငံကုန်သည်ကြီးများတဲ့ UMSCCI ဆွေးနွေးပွဲတစ်ခုမှာဦးအောင်နိုင်ဦးကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အစိုးရရဲ့မူဝါဒပိုင်းအားနည်းတာတွေနဲ့တည်ငြိမ်မှုမရှိတာတွေကရင်းနှီးမြှုပ်နှံမှုဘိုင်းကိုအာရုံစေတယ်လို့လဲစီးပွားရေးသမားတွေကဝေဖန်နေကြချိန်မှာအခုလို EU ဘက်ကရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တရက်ရေးထိုးဖို့ကိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ဒါကြောင့်လာမယ့်2018ခုနှစ်အတွင်းမှာအနောက်နိုင်ငံတွေကနေရင်းနှီးမြှုပ်နှံမှုများစွာဝင်ရောက်လာနိုင်ဖို့ကမျှော်လင့်လို့မရဘူးလို့ဦးအောင်နိုင်ဦးကဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသဖြစ်စဉ်တွေနဲ့ပတ်သက်ပြီးအနောက်နိုင်ငံအတော်များများကစီးပွားရေးပိတ်ဆို့ဖို့ပြင်ဆင်နေကြသလိုရင်းနှီးမြှုပ်နှံမှုတွေပါဝင်ရောက်မှုအားနည်းလာမယ့်အခြေအနေတွေကြောင့်မြန်မာနိုင်ငံအိမ်နီးချင်းတရုတ်နဲ့အာရှနိုင်ငံတွေကသာရင်းနှီးမြှုပ်နှံမှုတွေပဲပိုပြီးကြီးစိုးလာဝဲရှိနေပါတယ်။မြန်မာနိုင်ငံ내ကိုနိုင်ငံတကာလာရောက်ရင်းနှီးမြှုပ်နှံမှုစိတ်ဝင်စားမှုမြင့်တက်နေတယ်လို့ဆိုပေမဲ့လည်းနိုင်ငံတကာကထုတ်ပြန်ထားတဲ့စီးပွားရေးလုပ်ကိုင်ခွင့်အခွင့်အလမ်းနဲ့စီးပွားရေးစစ်တမ်းတွေမှာတော့မြန်မာနိုင်ငံရဲ့အဆင့်သတ်မှတ်ချက်ဟာအရင်နှစ်တွေကထက်ကျဆင်းနေပါတယ်။ဒီနှစ်အတွင်းမှာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့ကုမ္ပဏီများအပ်ဥပဒေတို့ကိုအတည်ပြုပြဋ္ဌာန်းပြီးဖြစ်တာမို့ရင်းနှီးမြှုပ်နှံမှုတိုးလာဖို့မျှော်လင့်နေကြပေမဲ့အစိုးရပိုင်းဘက်က policy ချမှတ်တာမှမပြတ်သားမှုတွေနည်းစနစ်ပိုင်းချမှတ်တာမှာပြတ်သားမှုမရှိတာတွေကြောင့်ထင်သလောက်ရင်းနှီးမြှုပ်နှံမှုအားကောင်းလာနိုင်ပွဲမရှိဘူးလို့လည်းစီးပွားရေးလုပ်ငန်းရှင်တချို့ကဝေဖန်နေကြပါတယ်။လက်ရှိအချိန်ထိမြန်မာနိုင်ငံအတွင်းမှာ EU 7နိုင်ငံကရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာကန်ဒေါ်လာ6ဘီလီယံကျော်ရှိနေတာပါ။ဒီထဲမှာပြည်ထောင်နိုင်ငံကအများဆုံးဖြစ်ပြီးနိုင်ငံများရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံတွေထဲမှာနံပါတ်5နေရာမှာရှိနေပါတယ်။ပြည်ထောင်ပြီးရင်တော့ EU နိုင်ငံတွေထဲမှာရင်းနှီးမြှုပ်နှံမှုအများဆုံးလုပ်တာနယ်သာလန်ဖြစ်ပါတယ်။ နိုင်ငံသားရင်းနှီးမြှုပ်နှံမှုပိုင်းတိုးလာဖို့အတွက်ပြင်ဆင်သင့်တဲ့အချက်တွေကိုထောက်ပြနေပေမဲ့အစိုးရဘက်ကပြုပြင်မှုအားနည်းနေတာတွေကရင်းနှီးမြှုပ်နှံမှုကိုနှေးကွေးနေတယ်လို့လဲသူရဆွစ်ကုမ္ပဏီက Managing Director ဒေါက်တာအောင်သူရကပြောဆိုလိုက်ပါတယ
်။ဒီဘက်မှာတော့အစိုးရ capacity ကအင်းမရှိဘူးပေါ့နော်အဲ့တော့ဘာလို့မလဲဆပ်ပလိုက်ယာကြီးထားမယ်ဒီမြန်မာပြည်ရဲ့စီးပွားရေးတဲ့အောင်ဘယ်ချက်တွေကိုရင်လုံးလိုက်ရန်ထိုးတဲ့သွားမယ်ဘယ်ချက်တွေကိုနောက်မှလုံးရမယ်ဆိုတော့အဲ့ဒါရေးစာသတ်မှတ်ဖို့လိုမယ်အဲ့ဒါကိုနီးစနစ်ကြာကြာနဲ့လုပ်ဖို့လိုမယ်ပြင်တထုတ်ဟာကြတော့လွယ်လွယ်ကူကူနဲ့ပြင်လို့ရမယ်ဟာရေးမြန်မြန်ပြင်လိုက်ပါနော်ဟိုတစ်ခါကျရင် process တွေနည်းနည်းလေးပြင်လိုက်တာနဲ့တိုင်းပြည်အတွက်ရန်ထိုးစီမံဟာမျိုးကိုရင်လုံးဖို့လိုပဲပေါ့နော်အဲ့ဒါကိုဝင်ကြီးဌာန level နဲ့မလုပ်ဘဲနဲ့
2019ခုနှစ်ဩဂုတ်လမှာစတင်ခဲ့တဲ့ရခိုင်ပြည်နယ်ဖြစ်စဉ်ကြောင့်2019ခုနှစ်ကုန်ပိုင်းမှာလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့ရင်းနှီးမြှုပ်နှံမှုကာကွယ်ရေးသဘောတူစာချုပ်ကို EU အဖွဲ့ကစိုင်းငံ့လိုက်တာဖြစ်တယ်လို့သိရပါတယ်ရှင်
။မမေခသတင်းပေးပို့သွားတာပါ။ခုတော့တိုက်ပွဲသတင်းပဲဆက်ပါမယ်။တတိယအကြိမ်21ရာစုပင်လုံညလာခန်းနီလာချင်းရှမ်းပြည်နယ်မြောက်ပိုင်းဒေသတချို့မှာအစိုးရတပ်နဲ့ TNLA တပ်တွေကြားရင်ဆိုင်တိုက်ပွဲတွေဆက်ဖြစ်နေပြီးဒေသခံတွေစစ်ဘေးတန်းရှောင်နေရပါတယ်။ကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေကျဲသွားပေမလို့ညီညာရင်အလားအလာမျှလင့်ချက်နေနေသေးတယ်လို့ KIO လက်နက်ကိုင်အဖွဲ့ကပြောပါတယ်။အစိုးရကတမရောပေါ်ဩဇာလွှမ်းမိုးမှုနည်းနေတာဟာညီညာရေးအတွက်အခက်အခဲဖြစ်စေတယ်လို့လည်းဝေဖန်မှုတွေရှိနေတာပါ။ကိုညာဝဲအောင်ကတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့တဝိုက်နဲ့နမ်းဆန်မြို့နယ်ကြောက်ဖြူလေးပန်နင်းကြီးရွာတဝိုက်မှာဒီရက်ပိုင်းအတွင်းကြိုကြားကြိုကြားတိုက်ပွဲတွေဆက်ဖြစ်နေပြီးယာနေ့ချီတဲ့ဒေသခံတွေစစ်ဘေးရှောင်နေရတယ်လို့ TNLA တအောင်းပလောင်တပ်ပြောခွင့်ရပုဂ္ဂိုလ်ဘူမူတာအိုက်ကျော်ကပြောပါတယ
်တပ်ပငယ်တွေတော့ရှိတယ်ဗောနော်ဟိုနားနေနေဒီနားနေနေဒါရေဆိုင်တွေ့ပြီးမှအဲ့မှာကိုခဏတပြုတ်လေးဖြစ်လာတော့ရှိတယ်အဲ့ဒီကြောင်မဲဘက်ခြမ်းရဲ့နမ်းဆန်ဘက်ခြမ်းရဲ့အဲ့ဒီရက်တွေရှိတယ်ဖြစ်ရတာရှိတာဒီသမ်းသမြုံနဲ့ချက်ဖြူလီကြီးရွာတို့ပန်းနင်းကြီးရွာတို့ကတ်တိုက်ကြီးရွာတို့အနာတဝဲကဒီမြမတမတော်ကလက်နေကြီးတွေပြခတော့ဒီရလူထုတရအဲ့မှာကြောက်လိုက်မှအထွက်ပြေးလာတာကြားတယ်အခုကြောင်မဲဘက်မှာရောဒီမန်ကောဘက်မှာရောအာလောလူကြီးတစ်ထောင်ကျော်လောက်ရှိပြီ
စစ်ဆောင်တို့ကတည်းကဟာကြောင်မဲနဲ့မန်ကောမြို့နယ်တွေကဖိုးနော်ကြီးကျောင်းတွေမှာခိုးလုံနေရတာပါရှမ်းပြည်နယ်အတွင်းစင်အားတိုးချဲ့လာတဲ့မြမတက်မတော်အနေနဲ့ဇန်နဝါရီလ9ရက်နေ့ကအထိလေးချောင်းကနေတိုက်ခိုက်ခဲ့တာရှိတယ်လို့ TNL တပ်ကပြောပါတယ်။ကချင်ပြည်နယ်ဘက်မှာလည်းတလောကတိုက်ပွဲတွေပြင်းထန်ခဲ့ပြီးအခုရက်ပိုင်းအတွင်းတိုက်ပွဲတွေကျဲသွားပေမဲ့ငြိမ်းငြိမ်းရေးအလားအလာပေါ်မျှော်လင့်ချက်နည်းနေသေးတယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့နိုင်ငံသားရေးဒုတာဝန်ခံဦးတောင်ခါကပြောပါတယ
်။အခုတလောနည်းနည်းတော့ထိခဲ့တာပေါ့ကျွန်တော်တို့ဘက်ကဆိုတန်ရင်29 area နဲ့ဆနစ် area နဲ့တန်ရင်14ဘက်မှာပေါ့တမိုင်းဘက်မှာအခုကပြန်ငြိမ်ကြသွားပြီငိုငြိမ်ချမ်းရေးဆိုတဲ့တန်ကြုံဘက်ကဝေးတာပေါ့ဗျာတိုက်ပွဲကပုံမှန်ဖြစ်နေတာပဲ
21ပင်လုံညီလာခံလို့ငြိမ်ချမ်းရေးဆိုင်ရာဆွေးနွေးပွဲတွေနီးလာတိုင်းအစိုးရတပ်ကထိုးစစ်ဆင်လေးရှိတယ်လို့ TNL တပ်ဗိုလ်မှူးတာအိုက်ကျော်ကပြောပါတယ်
အဲဒီလိုတတိယထားမိတော့ဘူးအရင်ဦးတည်တဲ့အစိုးရလက်ထက်ကြရပါတော့ဒီစီမင်းကြီးရှင်တွေဝယ်ပြုလုပ်ခနေပြီးစေမြန်မာတမတော်အထုစစ်တွေပြုလုပ်လာတယ်ဒီတပ်ဖွဲ့ကပူပြီးများလာတယ်အညာစစ်တွေဝယ်ဖြစ်ခနေလိုက်ဖြစ်ခနေလိုက်အမျိုးလိုလိုအမျိုးဖြစ်နေတာ
ဒေသတွင်းမှာတိုက်ပွဲတွေရပ်တန့်မှုနဲ့အပြစ်ခတ်ရစဲရေးညှိနှိုင်းဆောင်ရွက်ဖို့အိန္ဒိယနိုင်ငံတချို့ကရောပြည်တွင်းလူမှုအဖွဲ့အစည်းတွေကပါတိုက်တွန်းနေကြပေမဲ့တိုက်ပွဲတွေဆက်ဖြစ်နေတာဟာအစိုးရကတပ်မတော်ပေါ်ဩဇာလွှမ်းမိုးမှုနည်းနေတဲ့အချက်ကအခက်အခဲဖြစ်စေတယ်လို့ KIO အဖွဲ့ရဲ့ဦးတောင်ခါကသုံးသပ်ပါတယ
်အစိုးရကတပ်မတော်ပေါ်မှာလွှမ်းမိုးမှုမရှိသေးတဲ့ကငင်းချမ်းရေးအကောင့်ဘက်အပြုတ်တဘောဘက်ပြန်ကောင်းလေလာဖို့ဆိုတာနည်းနည်းဝေးသေးပေါ့ဟိုလွန်ခဲ့တဲ့မေလတုန်းကဗိုလ်ချုပ်ခင်ဇော်ဦးစီမာကျွန်တော်တို့ KIO ညီနိုင်ဆွေးနွေးရေးအဖွဲ့ကောင်းဆောင်ဦးစံဘုတ်ကံရဲ့ဆိုင်နဲ့ပေါ့အဲဒါဘန်လက်ရှော့ထောက်လို့ပို့အတွက်ကမ်းလန်းပေးတယ်ဒါပေမဲ့အခုချိန်ထိဘာမှသုံးပြမှုမရသေးဘူ
းဒီတော်တွင်ရှမ်းပြည်နယ်မှာကျင်းပမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေ့ဆုံပွဲတွေကိုတက်မတော်ဘက်ကဟန်တားခဲ့တဲ့အတွက်ဇန်နဝါရီ12ကနေ14ရက်နေ့ထိလင်းခေမြို့မှာကျင်းပမဲ့ဆွေးနွေးပွဲကိုယာယီရက်ရွှေဆိုင်လိုက်ကြောင်းရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSA ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင် ရှမ်းတိုင်းရင်းသားတွေအတွက်အမျိုးသားအဆင့်နိုင်ငံရေးအကျိုးဆွေးနွေးပွဲတွေလူလူတွေ့ဆုံပွဲတွေကျင်းပခွင့်မရတာကြောင့်လာမယ့်ဆန်းနှစ်ရက်နေ့မှာလင်းခေးမှာကျင်းပဖို့ပြင်ဆင်ထားတဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုယာယီရွှေ့ဆိုင်းလိုက်ကြောင်းအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကသတင်းထုတ်ပြန်ပါတယ်အကျိုးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အရေးကိုဆက်လက်ညှိနှိုင်းသွားမယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရသူကပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ရှမ်းတိုင်းရင်းသားတွေအတွက်မျိုးသားစဉ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရတက်မတော်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအဖွဲ့အကြားမှာအကြိမ်ပေါင်းများစွာဆွေးနွေးပြီးတဲ့နောက်ဒီလ12ရက်နေ့ကနေ14ရက်နေ့အထိလင်းခင်းမြို့မှာကျင်းပဖို့မူလကသဘောတူပြင်ဆင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီရက်တွေမှာမလုပ်ဖြစ်တော့ဘဲရွှေဆိုင်လိုက်တယ်လို့ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
။ဟုတ်ကဲ့ပါကျွန်တော်တို့ရွှေဆိုင်တယ်ဆိုတာကကျွန်တော်တို့ဒီတိစစ်ဆေးဆွေးနွေးပွဲပေါ့နော်။ကျွန်တော်တို့တောင်ကြီးမှာလုပ်ဖို့ခမည်းရဲ့နေ့ဖြစ်ရနေ့ကိုရနေ့လုပ်ဖို့ရတာပဲလေ။အဲကျွန်တော်တို့မလုပ်နိုင်လို့ပေါ့နော်။နောက်ပြီးတစ်ချက်ကတော့ကျွန်တော်ဒီတိစစ်ဆေးဆွေးနွေးပွဲတွေကိုလည်းဖိတ်ပင်ဟန်တာခံရလို့ပေါ့နော်။
မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမကျင်းပမီမှာအကျိုးအဖြစ်မြို့နယ်14ခုမှာကျင်းပဖို့သဘောတူခဲ့ပေမဲ့မြို့နယ်အများစုမှာတက်မတော်ကဟန်တာပိတ်ပင်ခဲ့တယ်လို့ပင်လုံကြောင်မဲကာလီတချီလေးတို့မှာစူးစူးဝါးဝါတားဆီးခံခဲ့ရကြောင်း RCSS ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အကျိုးဆွေးနွေးပွဲတွေကရရှိတဲ့လူထုသဘောထားတွေကိုဒီလ9ရက်ကနေ9ရက်နေ့အထိတောင်ကြီးမြို့မှာအနောက်ဆုံးအကျိုးဆွေးနွေးပွဲကျင်းပပြီးအတီးပြုတ်စာတမ်းမူကြမ်းတစ်စောင်ရေးဆွဲဖို့ပြင်ဆင်ခဲ့ပေမဲ့ထပ်မံပိတ်ပင်ခံခဲ့ရပါတဲ့အကျိုးဆွေးနွေးပွဲတွေပိတ်ပင်ခံခဲ့ရတာကြောင့်လင်းခေးမှာကျင်းပမဲ့ရှမ်းလူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုယာယီရွှေ့ဆိုင်းလိုက်ကြောင်းကြေညာချက်မှာဖော်ပြပါတယ်ဒီလိုပိတ်ပင်နာရီနဲ့ပတ်သက်လို့တက်မရောအစိုးရနဲ့တွဲဆုံဆွေးနွေးပြီးအစဉ်ပြေရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုပြန်လည်ကျင်းပမှာဖြစ်ကြောင်းလည်းပြောပါတယ်။
အဲကျွန်တော်တို့ခုကယာယီဟိုကဆိုင်းငံ့ထားတာပဲဖြစ်နေတယ်။ကျွန်တော်တို့ခုကတွဲဆုံဆွေးနွေးလို့အစဉ်ပြေတဲ့အချိန်ကျကျွန်တော်တို့ကပြန်ပြီးတော့လုပ်မှာဖြစ်ပါတ
ယ်။တက်မရောအစိုးရနဲ့တွဲဆုံဆွေးနွေးရမှာလူထုတွဲဆုံပွဲတွေလွတ်လွတ်လပ်လပ်ကျင်းပနိုင်အောင်တဲ့အကျိုးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်ရအောင်ဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။တောင်ကြီးမြို့မှာအကျိုးဆွေးနွေးပွဲကျင်းပခွင့်ရရှိရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တက်မတော်ကကွယ်ရေးဦးစီးချုပ်ထံကိုစာရေးသားပေးပို့ထားပေမဲ့အကြောင်းပြန်ကြားတာမရှိသေးကြောင်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တက်မတော်ကိုယ်စားလှယ်တွေနဲ့လည်းဆွေးနွေးထားပြီးဖြစ်ကြောင်းလည်း RCSS ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ရှမ်းလူမျိုးလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးနဲ့ပတ်သက်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတွဲဖက်အထွေထွေတွေ့ရင်မူနှစ်ဖြစ်တဲ့စိုင်းကျော်ညွန့်ကအခုလိုသုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ရှမ်းများကဆက်ကြတဲ့တောင်ချင်းနဲ့ပင်လုံးမှာလှုပ်ချင်တာပါ။ဟိုတတ်တော့ဆက်ကနေပြီးတော့မိုင်းပန်တို့မိုင်းတော့ဝိုင်းထားလို့ပြောရကြ။ဂျားတဲ့ကနေပြီးတော့နိုင်ငံတော်တိုင်ပင်ခံတောင်ဆန်းစုကြည်ကနေပြီးတော့ဒင်းခင်းဆိုတဲ့ဂျားချလိုက်တယ်။အဲ့တော့ကဒင်းခင်းမှာဒီဟာလောက်အောင်ကြားချပေးလိုက်တဲ့လူကလင်းခင်းမှာအောင်မြင်စွာဖြစ်ပေါ်လာရေးတဲ့အဆဆအရာရာကုညီဖို့တောင်းရှိတယ်။ဘာကြောင့်လဲဆိုတော့ဒါကကောင်းတန်းစုကြည်ကိုယ်တိုင်သူကိုယ်တိုင်ဆုံးဖြတ်လိုက်တဲ့ကိစ္စရောဒီပေါ်မှာတော့ဒီညာလောက်ပါဆိုပြီးတော့ပြောလိုက်တဲ့လူပေါ်မှာတောင်းရှိပါတယ်။ဒီကိစ္စအောင်မြင်နိုင်ရေးတော့က
ဒီရပိုင်းတွေအတွင်းမှာရှမ်းပြည်နယ်တောင်ပိုင်းလွယ်လင်တဲ့မိုင်းပြင်းမြို့နယ်တွေအတွင်းမှာအစိုးရတပ်မတော်နဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲဖြစ်ပွားတာတွေရှိတယ်လို့အစိုးရဘက်ကတပ်အင်အားတွေတိုးချဲ့လာကြောင်းလဲဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။လောလောဆယ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဒီလကုန်ပိုင်းလောက်မှာကျင်းပဖို့ရှိနေပြီး RCSS အနေနဲ့တယောက်မယ်မတယောက်ဘူးဆိုတာတော့ဆုံးဖြတ်ထားတာမရှိသေးပါဘူး။လာမယ့်ကြာသပတေးနေ့မှာတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပြီးဒီအစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုရွှေ့ဆိုင်းဖို့အတွက်ဆွေးနွေးပွဲရှိကြောင်းနဲ့သတင်းတွေထွက်ပေါ်နေပါတယ်
ကိုမိုးစောပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ TVB ကနေဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံစလောင်းကနေနေစဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် January 10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25 30နဲ့လိုင်းလမီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ဖြင့် Blogger တွေပြောသမျှကဏ္ဍကိုလည်းနားဆင်ကြမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်အစီအစဉ်မှာကြားဖို့ရှိတာကတော့
ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့လူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးစွာလိုအပ်ပါတယ်။အဲ့ဒီကြောင့်ကျမတို့ကပန်းကြံလေးလို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေွေအကေမြို့
နယူးယောက်ပြည်နယ် Queens College မှာမဟာဘွဲ့သင်တန်းသင်နေတဲ့မခိုင်ရွှေဇင်ဝင်းကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကပုဂ္ဂလိကဘဏ်တွေပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေအပါအဝင်အစိုးရရဲ့လက်ရှိဘဏ်စနစ်ပြုပြင်ပြောင်းလဲရေးဆောင်ရွက်မှုတွေနဲ့အောက်ခြေလူလူအကြားလက်တလောရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မြုပ်အခက်အခဲတွေအကြောင်းပြည်သူ့လွတ်တော်ငွေစည်းကော်မတီဝေဟောင်းဒေါက်တင်နယ်ဦးနဲ့ဆက်သွယ်မေးမြန်းပြီးခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ဘာနေပြီးတော့ဒီကိစ္စကိုသာတင်းတင်းကြပ်ကြပ်ပေါ့နော်အချိန်မီဟိုချုပ်ကင်နိုင်ခြင်းမရှိဘူးဆိုရင်တော့ဒါစီးပွားရေးအကြတဲ့နေမြာရင်ဆိုင်ရနိုင်သလားအခုလဲလူလူအောက်ခြေလူလူကတော့ကြက်တဲနေကြတာပေါ့နော်ဒါပေမဲ့တီးတဲ့အချိန်နေဆိုပြီးတော့မတည်ငြိမ်မှုတွေဖြစ်တဲ့ဘက်ကများဥတည်သွားမလား
ဟုတ်တယ်အခုအရာလူရအခုအရာကြက်တဲလို့ကျွန်တော်တို့အခုဒီမှာဈေးသွားမနေမကြမဟုတ်ဘူးဒါပေမဲ့ဈေးသွားတော့ကိုယ်ကကိုယ်ကဈေးကို300နဲ့2စီးယူမှ900နှစ်စီးယူသွားယူနိုင်မယ်ဈေးပဲကုန်နိုင်တယ်ဥစ္စာအဲ့ဈေးရအလုပ်ဈေးကိုပြင်ပြီးတင်လိုက်တာပေါ့ဈေးစရ150တာဆိုဆိုနှစ်စီးအများရောင်းလို့ရအောင်ကျွန်တော်ဆဲဆိုမစားနိုင်ဘူးကျွန်တော်ကမှမွေးနိုင်မယ်နှစ်စီးကိုဟုတ်တယ်မဈေးပဲကုန်တာဈေးပဲပေါ့ဆိုများအဲ့လိုဈေးကိုပြင်ပြီးတင်လိုက်တဲ့ခါကျတော့ဆဲကကိုတို့ခရတာဆန်းနဲ့ဈေးတက်တယ်လေနောက်အခုဓာတ်စီပါညာဈေးတက်တော့ transport ကဈေးတက်ကုန်စည်ရထပ်ပြီးဈေးတက်အောင်အဲ့ကြရတဲ့ကျွန်မပြောရမှာဟို minimum wages ကိုအစိုးရသွားမထိပါနဲ့ဈေးကစီးပွားရေးစနစ်မှာ minimum wages ကိုအစိုးရထိလို့မရဘူးဆိုတာ minimum wages ကလည်းအခု3600နေပဲ5600တိုးတောင်းနေမှာလားအဲ့ဒါဆိုကုန်ထုတ်လို့ဈေးကြီးရမယ်ဆိုရင်ဘယ်သူမှဘာထုတ်နိုင်မှာမဟုတ်တော့ဘူးတရုတ်ပစ္စည်းတွေထိုင်စားနေကြမှာလေအင်ဒီးယားပစ္စည်းထိုင်စားနေရအဲ့လိုဖြစ်သွားတယ်ကုန်ထုတ်လို့လည်းမလုပ်ဆိုင်ဘူးဆို SME တွေကဘာထုတ်လို့မရတော့အဲ့လိုဖုန်ဖြစ်ပေါ့ပေါ့အဲ့တော့နောက်တစ်ခုကလည်းပြောရမယ်ဆိုလို့ရှိရင်ဒီဟိုလက်စာတတ်မှတ်တုံးကလေးက16နဲ့တတ်မှတ်မှာလုံးလုံးတဲ့ရက်ကို16ပဲတွေ့ရမှာလေ35ရက်အကြောင်းပေါ်လာတယ်3.128တောက်ရှိတယ်အဲ့တော့35ရက်ဆိုတော့ပေါ်လာတာလေအနည်းဆုံးလောက်ခါအဲ့တော့35ရက်350နဲ့ပြား40ပဲဖြစ်လာတယ်တစ်ထောက်ကတော့အဲ့တော့ခုနောက်ဆုံးကတနည်းကိုအနည်းဆုံးလောက်ခါကိုသူက3600ဆိုတဲ့အကြောင်းကိုဒီလစာကိုတက်တဲ့ခါကျတော့ကျွန်တော်တို့ PC ရပါတယ်ကျွန်တော်လည်းပြောချင်အဲ့လစာဆိုတော့4000တတ်မှတ်ဆိုရက်30နဲ့နှောက်ဆိုင်တော့3200ဖြစ်တော့အဆုံးလာတာ3200ဖြစ်သွားရက်30နဲ့2026နဲ့မြောက်မယ်ဆိုအနည်းဆုံးလစာ3200မှ3800အဲ့လောက်ပဲကြာအဲ့တော့ဆင်းနေမြင့်သွားတဲ့ခါကျတော့လစာကသူ့အလိုလိုပုံပြီးညွှန်သွားတာလေအခုကားနေလစာကလည်းဖောင်းပေါ်တော့တာပေါ့ဟုတ်တယ်မဟု
တ်တယ်ဟုတ်တယ
်အနည်းဆုံးသူminimum pay တမားကိုအရင်ကြည့်ရမှာအဲ့တော့အဲ့3600ကို fix လိုက်တာဒီဘက်က brown fix ရတယ်4000မြည်4000တခါရက်30တက်မှတ်တက်တာကြီးအကုန်လုံးကဘယ်ပုံမှမပြီးတက်တယ်ဆိုအကြောင်းကရှိပြီးသားလေအဲ့ဒါကိုဆက်မတွက်ဆက်နဲ့ပြောရတာလေအားရပေါက်ပါတယ်3600ဆိုရင်တော့လူရက်အခုဟိုနောက်ထပ်ရက်မှန်ကြီးတို့ overtime ကြီးတို့ရှိသေးတယ်လေဟုတ်တယ်မလား
အဲ့ဒါ
ကြီးပါမယ်ဆိုရင်9000တော့ဖြစ်မှာအဲ့ဒါကို9600ဒီလိုပေးနေတောင်းလိုက်မယ်ဆိုကျန်တဲ့အမှန်ကြီး overdrive ကြီးတနေ့ကို1000လောက်မီးဘယ်သူမှကုန်စီမထုတ်နိုင်တော့ဘူးလေ
ဟုတ်
တယ်မဟုတ်
ဟုတ်တယ
်နေဆုံးလိုက်တော့
အဲ့တော့တစ်ဖက်မှာကုံစင်းတော့မြင်နေတော့လဲအလုသမားတွေကလည်းသူတို့ကလာစာပို့လို့ချင်းလာစာပို့လို့ချင်းတော့ကုံစင်းတော့ထပ်တယ်အဲ့မှာဂျာယီသူ့အမေရန်ဖြစ်ပြီးတော့ပတ်ချလဲနေရော
ဟုတ်တယ်အဲ့တော့ investment အတွက် manufacturer လို့ခေါ်တဲ့ရင်းမြရလည်းမရဘူးလေအဲ့ဘန်တွေကနေပြီးရင်းမြရအောင်ခုနကတော့မတက်တစ်ဖက်ရသွားပြီးတော့ချီးချီးတဲ့ခါရရှိလိုက်ပဲဆောင်ဆိုတဲ့ခါတို့ကလည်းပြဆားသေးရလေအဲ့တော့ကုံစင်းဒီမှာလည်းဒုက္ခတွေရောက်လို့တစ်ခါနဲ့မရှိဘူးအလုသမားကလည်းဈေးတက်တယ်အဲ့အဓိကကုန်ဆိုင်ရဲ့အနည်း market ကဆို market ကြရမရှင်းတိုင်းနိုင်ဘူးပုံပစ္စည်းညံ့နေတယ်ညံ့နေတဲ့ခါကျသူများနဲ့မရှင်းတိုင်းနိုင်ဘူးအဲ့တော့ဘာမှဒီရောင်းဝယ်ကိစ္စအဲ့လိုခက်ခဲတာပေါ့ SME တွေ
ဆရာမအဲ့ဒီဘန်ကြီးဘန်တွေကငွေချီးတဲ့နေမှာအတုံးလုံးများနေတဲ့ကိစ္စရောတပတ်တချို့ထောက်ပြကြတာကတချို့စီးပွားရေးကိုလေ့လာသူတွေထောက်ပြကြတာကတော့ဟိုဆိုကြပါစို့အိန္ဒိချင်းထိုင်းနိုင်ငံတို့ဘာလို့နဲ့ရှင်းလိုက်မှာဆိုထိုင်းနိုင်ငံတို့ဘာလို့က1.5 တို့သိရမလားဟို 1.30 လို့လောက်နေသူတို့ဘန်ဒိုးနှုံးပေးနေရပြန်ဗမာနိုင်ငံမှာကြာတော့တည်ရမလားအဲ့ဒီ3-4ဆလောက်များတဲ့15ရာခိုင်နှုန်း18ရာခိုင်နှုန်းပေးနေရတာမျိုးတွေရှိနေတော့ဟိုသူများနဲ့ရှင်မယ်ဆိုရင်ဟိုဘောစီးပွားရေးလုပ်ငန်းရှင်တွေငွေချီးပြီးတော့ဟိုစီးပွားရေးသူတို့ဖွံ့ဖြိုးအောင်ကြီးထွားအောင်သူတို့လုပ်ဖို့အခက်အခဲတွေရှိတယ်ဆိုပြီးတော့ထောက်ပြကြတာရှိတယ်အဲ့လိုမျိုးတွေရောဆရာမဟုတ်
တယ်တိုးနှုံးတော့များတယ်ဒါပေမဲ့ဗမာပြည်ရဲ့ဗမာရဲ့အလေးထားကဟိုဥပမာကြောင့်ပဲကိုပြောရှင်အလကားရံဗာလေးအရောင်လို့ပြတဲ့ဆိုရှိရမလားအဲ့တော့အတုံးနှုံးနဲ့ချိန်ခုထိန်းချုပ်ထားတာတောင်မှဒီအတုံးနှုံးအမောက်လောက်ပြန်ဆမ်းမယ်ဆိုတာသိလို့ဘူရှော့ချီတာအတုံးနှုံးကနည်းမယ်ဆိုတော့မာရီရဲ့နေချာတိရမှာတိုက်တော်ဝဲပြလိုက်မှလေပစံကြားမှမရှိလေအဲ့လိုလို့မှအဲ့ဒါကြောင့်မမပြင်းတဲ့ဒီအတုံးနှုံးကတော့အကိုက်ပဲဘာလို့ဆိုအစိုးရဘက်ကလည်းကြည့်အောင်မှလေအစိုးရဘက်ကတော့အတုံးနှုံးမမရဘူးဆိုလို့ရှိရင်နောက်တစ်ခါမမပြင်းမှာကခုနကဟိုစာချုပ်တွေဝယ်တဲ့အလေးထားတွေလည်းမရှိကြဘူးလေဒီပစံကိုပဲဒီအဲ့ဒီဆက်ကလေးရှင်ကိုမဆက်ပတ်နိုင်ဘူးပဲတုံးနေကြတာဆိုတော့စာချုပ်ပဲပြောပစာဆူတဲ့လူကလည်းအလွန်ရှားတယ်။နောက်စီဗီအကောင့်ဖွင့်ပြောလုပ်တဲ့လူလည်းအလွန်ရှားတယ်။ပစာကိုတုံးတဲ့လူတွေကပဲကိုများနေတာကိုအရေးတက်တာ။အဲ့တော့အဲ့အတုံးဆုံးအလောင်းရမှာဘန်ကဆက်ပြီးရက်တီနိုင်ပါလေ။ဟိုဘန်ဒီဘက်ကကြည့်အောင်ပါ
။ဒီဟာဟိုဆီယမတို့ကပို့ပြီးတော့တိတော့စနစ်ကိုဟိုတကယ်လို့များသာဒီပုဂ္ဂလိကဘန်တွေကိုစောစောဘဟုဘန်လုတ်တယ်လို့မျိုးသူတို့ဒါ reform လုပ်ဖို့အတွက်သူတို့အချိန်ကာလသတ်မှတ်တာ6လနဲ့3နှစ်တိုးပေးတယ်သူတို့လိုအပ်ချက်ရပါတော့တိုးပေးတယ်ပဲထားပါစို့ဒါဟိုပါပေါ့သူတို့လက်တွေ့ကြတဲ့အတိုင်းအချိန်ကာလအတိုင်းတားလို့ဆိုကြပါစို့ဒါမဲ့ဆ iam အမြင်မှာကတော့ဒီပုဂ္ဂလိကဘဏ်တွေကိုပြုပြင်ပြောင်းလဲဖို့တော့ကစောစောဆ iam ပြောတဲ့ဒီအချက်ဒီ gold reserve ကိစ္စရော minimal reserve ကိစ္စတွေတော့ရှိတာပေါ့နော်ဆ iam သာဆိုရင်ဒီပုဂ္ဂလိကဘဏ်တွေပြုပြင်ပြောင်းလဲဖို့အတွက်အရေးကြီးတဲ့ priority 1 2 3ကဘာဖြစ်မလဲဆ iam 1 2 3စသဖြင့်
အေးကြီးအခုတည်းကပြောစရာစုကမရှိရင်ငွေရပူမချရအောင်လေသူကမန်နမေရအောင်လို့ဆီ၆ချီရတယ်ခုက minimal reserve ratio ခုကဆို30ထားပဲဆိုရင်အပြည့်သူ90ပဲသူက money circulation လုပ်ခွင့်ရှိရမလားအ30ဆို30မကဟိုကထားနိုင်ရမယ်30ဆို35 40လောက်တိုးထားဖို့လုပ်ရမယ်ပုံကြီးကပါဒါမှသူဘန်ခိုင်မှာမဟုတ်တော့သူဒီရောဒီခါမှာပေါ့သူများချိတဲ့လားအဲ့လိုချိအတိုးရတာတော့ရတာပဲဒါပေမဲ့ကျေးဇူးဆိုတာထည့်တွေ့ရမှာလေ bad debt လေအဲ့ဒီရချီးပြီးဆိုကျေးဇူးဆိုတော့ထည့်မတွေ့ကြတာရမယ်အတိုးလေးသွားတွေ့တယ်မဟုတ်ဘူးကျေးဆုံးသွားမှာဒီကိုရင်းမိကြတဲ့ငါကိုရင်းနှီးရပါဆုံးသွားမှာလေရလာတဲ့အရင်ပေါ်မှာရတဲ့အတိုးလေးကိုသွားတွေ့နေရတယ်အဲ့တော့အဲ့ကျေးဆုံးသွားရင်ရောကျေးဆုံးသွားတဲ့ခါအိမ်လေးကိုသွားပြီးတော့ခါသွားသိမ်းတာလော့ဘရက်ခါလီလန်တင်ရောင်းတော့အောက်ဈေးနဲ့ရောင်းဘာနေဆုံးတာပဲလေတကယ်ကြတာဟုတ်တယ်မှာအဲ့နံပါတ်1ကအဲ့ junior reserve ratio ထားရမှာအမနဲ့ကကြအဲ့တော့ကိုချဲ့လူအမခံလူဘရော့ဆစ်ချာလူရအမခံပေးရမှာလားဥလာငွေရှိဥပါတို့ဥမြတို့အမခံဥပါတို့ဥမြတို့ရဲ့ပစ္စည်းပါအပေါင်းစုထားမှာအဲ့အမခံရဲ့ပစ္စည်းပါအဲ့မှာစိတ်ချမှာပေါ့ပြန်ဆန်တယ်ဆိုတာအဲ့လိုရမှာဟိုဝိုင်းကြီးချုပ်ပေါ့နော
်ဟုတ်ကဲ့
အဲ့နံပါတ်3ကကြတော့နံပါတ်3ကကြတော့အဲ့ဒီသူတို့စီမင်းအကောင့်ရင်းများထားအောင်လုပ်ရမှာစီမင်းအကောင့်မှာများထားပြီးတော့မှာ current account နဲ့နောက်တစ်ခါaudible ဒီမင်းများထားမှာ audible ဒီမင်းများထားမှာလူရအတူများမယ်အတူများပတ်စံပါပို့ပြီးတော့ဒါမှာထားနိုင်အောင်လို့အဲ့တော့အဲ့တုံးအဓိကထားလို့
ကစားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်စီစဉ်မှာဗအကြောင်းနေဆွေးနွေးမလဲဆိုရနာဆင်ကြည့်အောင်ပါရှင
်တော်ရစီများရှင်ပြည်အောင်စုညီငယ်ရေးညီလာခံ21ရာစုပင်လုံးတတိယကျင်းဆွေးနွေးပွဲဒီလာထဲမှာကျင်းပဖို့ရှိနေချိန်မှာပဲတိုင်းသားနေမြေတွေမှာတိုက်ပွဲအံတွေလည်းထွက်ပေါ်နေရပါငင်းရဲရဲနှစ်ဖြစ်နဲ့တတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒ ဒီနေ့မှာပြည်တွင်းငြိမ်းချမ်းရေးကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ VOA ရဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါသေး။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလို VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါသေး။အင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာကြိုတင်ပါရှင်။
VOA American အတန်ရတဲ့လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါ။တက္ကသိုလ်လုံးကနေပညာနဲ့လျက်စစ်ပစ္စည်းကုမ္ပဏီရပောင်းများစွာပါဝင်ပြသတဲ့နှစ်စဉ်ကျင်းပနေကြနိုင်ငံတကာလူသုံးလျက်စစ်ပစ္စည်းပြပွဲ CES ကို American ပြည်ထောင်စု Nevada ပြည်နယ် Las Vegas မြို့မှာ January 9ရက်ကနေ10ရက်နေ့ထိကျင်းပမှာပါဒီနှစ်ပြပွဲမှာဘလို့ပစ္စည်းတွေကိုတွေ့ရဖို့မျှော်လင့်ထားကြပါသလဲဒီသတင်းပတ် blogger ပြောသည်များအစီအစဉ်မှာကုကြွကြောသိန်းကတင်ပြပေးထားပါတယ်ရှင်
CES ပြပွဲဟာလူသုံးကုန်နည်းပညာစီးပွားရေးလုပ်ငန်းကြီးတွေသူတို့ထုတ်ကုန်တွေကိုစုဝေးပြသကြတဲ့အကြီးမားဆုံးနည်းပညာထုတ်ကုန်ပြပွဲဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90 1969ခုနှစ်ကပထမဆုံး CES ပြပွဲကိုနယူးယောက်မြို့မှာလုပ်ခဲ့ပြီးချိန်ကတည်းကဆိုရင်လူသုံးကုန်နည်းပညာလောကမှာပြောင်းလဲမှုကြီးတွေအများအပြားရှိထားပြီးဖြစ်တယ်လို့နည်းပညာအသစ်တွေကိုသုံးထားတဲ့ပစ္စည်းအသစ်ဆန်းတွေကလည်းနှစ်စဉ်ထွက်လာနေတာပါ။လုပ်ငန်းကြီးလုပ်ငန်းသေးအခုမှစတင်တဲ့လုပ်ငန်းအသစ်စားတဲ့နည်းပညာကုမ္ပဏီအသီးသီးကသူတို့ရဲ့ထုတ်ကုန်တွေကိုလူတိုင်းသုံးဆွဲလာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပါဝင်ပြသကြတဲ့ CES ပြပွဲတွင်ဒီနှစ်မှာရောဘယ်လိုပစ္စည်းတွေကိုတွေ့ရဖို့မျှော်လင့်ထားကြပါသလဲ။နည်းပညာလောကမှာအရေးပါတဲ့ပစ္စည်းအားလုံးလူလူကိုဒီပြပွဲအတွင်းမှာတွေ့ရမှာကတော့သိကြပါတယ်။ဒီနှစ်ကတော့စက်ရုပ်နည်းပညာသုံးပစ္စည်းတွေကိုပို့ပြီးတွေ့ကြရလိမ့်မယ်လို့ CES ပြပွဲကိုကမ္ဘာကထပြုစီစဉ်ကျင်းပတဲ့လူသုံးနည်းပညာအသင်းConsumer Technology Association CTA က Gary Shapiro ကပြောပါတယ
် In 2018 we're seeing more and more with robotics, artificial intelligence, devices which help us stay healthy and predict
whether or not ဆက်ရှိမှာဆက်ရုပ်နည်းပညာနဲ့ဉာဏ်တု artificial intelligence တုံးတဲ့ပစ္စည်းတွေကိုပို့ပို့ပြီးတော့တွေ့ကြမှာပါကျွန်တော်တို့ကျန်းမာနေအောင်ကူညီပေးမယ့်ပစ္စည်းတွေကျွန်တော်တို့နေမကောင်းဖြစ်တော့မလားဆိုတာကမ္ဘာနိုင်တဲ့ပစ္စည်းတွေဘလို့ကုသမှုမျိုးခံယူသင့်တယ်လို့အကြံပေးမယ့်ပစ္စည်းတွေကိုတွေ့ကြရပါမယ်။အလိုအလျောက်မောင်းတဲ့ရင်တွေထွက်လာမယ့်အလားလာကလည်းတိတ်ကိုကြီးမားနေပါတယ်။ IoT ပစ္စည်းတွေကိုလည်းပိုးပြီးတော့တွေ့လာကြရဖို့ရှိပါတယ
်။ IoT ဆိုတာကတော့ Internet of Things ကိုအတူကောက်ခေါ်တာပါ။ IoT တွေဟာရေခဲသစ်တာ၊အပူအေးအေးချိန်ညှိတဲ့ thermostat ၊လေအေးလေဘူးပေးဆက်၊ဖုန်းဆုပ်ဆက်စတဲ့လူနေအိမ်တိုင်းမှာပုံမှန်အားဖြင့်အသုံးပြုနေကြပစ္စည်းတွေတကူရေသုံးလျက်စစ်ပစ္စည်းအမျိုးမျိုးစတာတွေကိုအင်တာနက်နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေဖြစ်ပါတယ်။အဲဒီလိုအင်တာနက်နဲ့ချိတ်ဆက်ထားတဲ့ IoT ပစ္စည်းတွေရဲ့ဈေးကွက်ဟာလာမယ့်နှစ်တွေအတွင်းအကြီးအကျယ်ဖြစ်ထွန်းလာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။2020ပြည့်နှစ်ရောက်တဲ့အခါကမ္ဘာတစ်ဝန်းမှာအသုံးပြုတဲ့ IoT ပစ္စည်းပေါင်း 20.4 ဘီလီယံအထိရှိလာမယ်လို့ American နည်းပညာဆိုင်ရာသုတေသနကုမ္ပဏီတစ်ခုဖြစ်တဲ့ Gartner ကခန့်မှန်းထားပါတယ်။အထူးသဖြင့်ကတော့တရုတ်နိုင်ငံ၊မြောက်အမေရိကနဲ့အနောက်ဥရောပတို့မှာဝယ်လူအားတက်လာမယ့်အလားအလာကြောင့်ပါ CES ဟာ LG နဲ့ Samsung လို့ IoT တွေကိုထုတ်တဲ့ကုမ္ပဏီကြီးတွေအတွက်တော့တကယ်ပွဲကြီးပါပဲ။ဘိုးဘီသေးငယ်တဲ့စရုပ်တွေနောက်ထပ်ထွက်လာဖို့ရှိတယ်လို့ဟိုတယ်ဧည့်သည်ခန်းမတွေ၊လေဆိပ်တွေနဲ့အများပြည်သူနဲ့ဆိုင်တဲ့တခြားနေရာတွေမှာဝယ်ဆောင်မှုပေးဖို့ရည်ရွယ်တဲ့ပိုကြီးတဲ့စရုပ်တွေလည်းထွက်လာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။Paul McManus ဟာဆက်ရုပ်နည်းပညာဆိုင်ရာကျွမ်းကျင်သူတူပ
ါ We're working with malls and now we have the other smaller robots that will be going into franchises where it can take a credit card
ကုန်တိုင်ကြီးတွေမှာဆက်ရုပ်တွေကိုသုံးဖို့ကျွန်တော်တို့တွဲလုပ်နေပါတယ်ဒါအပြင်လုပ်ငန်းတွေမှာသုံးမဲ့တခြားဆက်ရုပ်လေးတွေလည်းရှိလာနေပါပြီဥပမာဈေးဝယ်တာကိုအကျွေးဝယ်ကန့်တဲ့လက်ခံတဲ့နေရာလိုစားတောက်ဆိုင်တွေမှာခိုင်းဖို့တို့ဆက်ရုပ်မျိုးတွေပ
ါမော်တော်ကားကဏ္ဍဟာလည်း CES ပြပွဲမှာမကြာသေးခင်နှစ်တွေအတွင်းပိုပိုပြီးတော့ပါဝင်လာတဲ့ကဏ္ဍတစ်ခုဖြစ်လာနေပါတယ်ဒီနှစ်ပြပွဲမှာလဲ Ford နဲ့ Toyota တို့အပါအဝင်ထိပ်တန်းကားကုမ္ပဏီကြီးအတော်များများပါလာဖို့ရှိပါတယ်အလိုလျောက်မောင်းနေတဲ့ကားတွေအကြောင်း တရုတ်ပြရိုက်ကူးထားတဲ့ဗီဒီယိုတွေကိုဒီနှစ်ပြပွဲမှာအတော်တွေ့ကြရမယ်လို့လေ့လာသူတွေကခန့်မှန်းထားပါတယ်။တစ်ဖက်မှာတော့ကမ္ဘာမြို့ကြီးတွေမှာဒီဇယ်နဲ့ဓာတ်ဆီသုံးမော်တော်ကားတွေကြောင့်လေထုညဉ့်ဉန်းလာကိုတိုက်ဖြတ်ဖို့ပိုလှုပ်လာနေကြပြီးဘက်ထရီတွေကလည်းပိုကောင်းလာပိုဈေးသက်သာလာတာကြောင့်လျှက်စစ်စကူတာလိုစကိတ်ဘုတ်ပြားလိုစပိန်လိုတကိုရီသုံးတယ်ယူပို့ဆောင်ရေးပစ္စည်းတွေကိုလည်းတွေ့ကြရဖို့ရှိပါတယ်။အဲဒီလိုပစ္စည်းမျိုးတွေက Cycle Boat ဆိုတဲ့စကူတာတစ်မျိုးကိုထုတ်လုပ်တဲ့ကုမ္ပဏီက Feel Lebonti ကသူတို့ရဲ့စကူတာအကြောင်းအခုလိုရှင်းပြပါတယ
်။ You lean and the cycle board follows and steers in the direction that you lean so your body mass is always
ခင်ဗျားကိုယ်ကိုယ်ရိမ့်လိုက်ရင်အဲဒီလိုရိမ့်လိုက်တဲ့လမ်းကြောင်းအတိုင်း Cycle Boat ကလည်းလိုက်ပြီးတော့ထိမ့်မောင်းသွားမှာပါ။ဆိုတော့ကိုယ့်ရဲ့ခန္ဓာကိုယ်လေးချိန်ကအမြဲတမ်းတင့်တော်တဲ့ဘက်မှာရှိနေပါလိမ့်မယ်။
virtual reality လို့ခေါ်တဲ့ကိုမြင်ခွင်းထဲမှာတကယ်အစ်စ်မှန်လို့မြင်ရအောင်ဖန်တီးထားတဲ့ဤပညာတွေကလည်းဒီနှစ်ပိုင်းတွေမှာတိတ်ကိုခေတ်စားလာပါတယ် AR augmented reality VR virtual reality MR mixed reality စသည်အားဖြင့်ဤပညာကလည်းအမျိုးမျိုးပါ Qualcomm Google Lenovo Sony Zeiss နဲ့ Kodak စတဲ့ကုမ္ပဏီတွေကထုတ်တဲ့ AR VR MR ပစ္စည်းတွေဒီနေ့ CES ပြပွဲမှာအတော်လေးတွေ့ကြရမယ်လို့ခန့်မှန်းထားကြပါဗျ။အဲ့ဒါတွေအပြင်တခြားပစ္စည်းအစ်စ်တွေတဲ့ screen resolution 4K တောင်မက 5K 8K စတဲ့ K kilo resolution နဲ့ဘိုးဘီအရွယ်အစားကြီးတဲ့ high definition smart TV တွေကိုလည်းတွေ့ကြရပါမယ်။ iMac လိုမျိုးအားလုံးတွဲထားတဲ့ Windows စနစ်သုံး PC computer တွေ Microsoft ရဲ့ Surface tablet ကိုရှင်ပြိုင်မယ်တခြားကုမ္ပဏီတွေရဲ့အလားတူတက်ဘလက်တွေနဲ့အတူ Qualcomm နဲ့ AMD ချစ်ပြားတွေကိုသုံးတဲ့ကွန်ပျူတာတွေဒီပြပွဲအတွင်းမြင်ရမှာပါ CES ပြပွဲမှာဤပညာကုမ္ပဏီတွေနဲ့တခြားဆက်ဆက်ကုမ္ပဏီတွေစုစုပေါင်း 3,900 ကျော်ကပြကန်းတွေဖွင့်ပြီးပြကြမှာပါဒါ့အပြင်ဤပညာဆိုင်ရာဆွေးနွေးပွဲတွေလည်းရှိပြီးနိုင်ငံပေါင်း150ကတယောက်သူပေါင်း 13,000 ကျော်တက်မယ်လို့ခန့်မှန်းထားပါတယ်ဒီပြပွဲကိုကမကထပြုစီစဉ်တာကတော့ဇာတုံသူနီးပညာအသင်း CTA ဖြစ်ပြီးဒီအသင်းဟာဒေါ်လာဘီလီယံ290ကျော်ရှိတဲ့အမေရိကန်လူသုံးကုန်နီးပညာလုပ်ငန်းကဏ္ဍကိုကိုးစားပြုတဲ့ကုန်သွယ်ရေးအသင်းပဲဖြစ်ပါတယ်ခင်ဗျာ
။နှစ်စဉ်ကျင်းပနေကြနိုင်ငံတကာလူသုံးလျက်စစ်ပစ္စည်းပြပွဲ CES အကြောင်းကိုကျော်ကျော်သိန်းကအတင်ပြသွားတာပါရှင်။ဤပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်တွေကို line to meter 1925 32နဲ့ line meter 190ရောကနေဆက်လက်ထုတ်လွှင့်နေပါတယ်ခုတော့တက်တန်ရောင်သတင်းလွှာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးဆိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တက်ရောင်သတင်းလောက်မှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာဖျော်ဖြေခီးစဉ်တွေမှာဘယ်သူတွေဝင်ငွေအများဆုံးရခဲ့ကြပါလဲပြောပြပေးတော့မှာဖြစ်ပါတယ်ဒီဇင်ဘာလကမှထွက်သွားတဲ့2018ခုနှစ်တနှစ်တာအတွက်ဖျော်ဖြေခီးစဉ်ဝင်ငွေအများဆုံးရသူစီးရင်မှာတော့ဝါရီအမျိုးသားရော့ဂီတာအဖွဲ့ကထိတ်ဆုံးမှာဖိုးစွဲပြီးတော့အမျိုးသမီးတွေထဲမှာရှိရင်တော့ဆီလင်းဒီယောနဲ့လေဒီဂါဂါတို့ကအများဆုံးရပါမယ်လေသူတို့ကဝင်ငွေအများဆုံးအမျိုးသားအမျိုးသမီးအားလုံးပေါင်းဆင်းမှာတော့ထိတ်ဆုံးဆဲကူတဲ့တောင်မရောက်ပါဘူး Irish Day Guitar အဖွဲ့ဖြစ်တဲ့ YouTube အဖွဲ့ကသူတို့ရဲ့နှစ်30ပြည့် Joshua Tree ရဲ့90ဖြော်ပြေးခီးစဉ်ကနေပြီးတော့စုစုပေါင်းဝင်ငွေ316တန်းရရှိခဲ့တာပါ See the stone set in your eyes See the thorn twist in your side I'll wait for you
sleight of hand and twist of fate. On a bed of nails she makes me wait, and I wait without you, with or without you, with or without you.
ပြီးတော့နောက်ထပ် hard rock guitar အဖွဲ့တစ်ခုဖြစ်တဲ့ Guns N' Roses အဖွဲ့ကလည်း292တန်းခွဲနဲ့ဒုတိယနေရာရရှိတယ်လို့Full Star ကုံသွေးရေးစာဆောင်ကပြောပါတယ်။သူတို့က2018ခုနှစ်ဖျော်ဖြေခီးစဉ်တွေတဲ့ဝင်ငွေအများဆုံးရသူအယောက်20စီးရင်ကိုပြုစုတာဖြစ်ပါတယ်။ British Rock Guitar အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Coldplay ကတတိယနေရာမှာရှိပြီးတော့သူတို့ကတော့ဖျော်ဖြေခီးစဉ်ကနေDollar 238တန်းဝင်ခဲ့တာပါ။အမျိုးသမီးအဆိုတော့ဖြစ်တဲ့ Celine Dion ကတော့နံပါတ်17နေရာမှာDollar 101.2တန်းဝင်ပါတယ်။နောက်အမျိုးသမီးဆိုတော့ဖြစ်တဲ့ Lady Gaga ကတော့ Joan ဖျော်ဖြေခီးစဉ်ကနေDollar 85.8တန်းဝင်ခဲ့လို့နံပါတ်15နေရာမှာရှိပါတယ်။2018ခုနှစ်ရဲ့ဝင်ငွေအများဆုံးရတဲ့ဖျော်ဖြေခီးတွေကနေစုစုပေါင်းငွေDollar တန်2600ကျော်ဝင်ခဲ့တဲ့အတွက်ဒါဟာသမိုင်းတစ်လျှောက်မှာစံချိန်တင်အများဆုံးရခဲ့တဲ့နှစ်ဖြစ်ပြီးတော့အရင်တစ်နှစ် 2016 ခုနှစ်နိုင်ရှင်တော့$264တန်းအောင်တိုးလာတာဖြစ်တယ်လို့ Full Star ကပြောပါတယ်။အခုလိုမျိုးဖျော်ဖြေခီးစဉ်တွေမှာ rock guitar နဲ့ pop guitar သမားတွေဝင်ငွေအများဆုံးရခဲ့ပေမဲ့လေတေးတပြားရောင်းချရမှုနဲ့ online ကနေပြီးလူကြိုက်အများဆုံးတေးဂီတာအမျိုးအစားတွေကတော့2018ခုနှစ်မှာ hip hop နဲ့ R&B ဂီတာကိုလူကြိုက်အများဆုံးဖြစ်တယ်လို့ July Nelson Music ကပြောပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
I'll have my own yacht. I'll have my own jet.
နုပညာလောကနဲ့အထင်ရှားကြောကြသူတို့ရဲ့သတင်းတူတူထွားထွားရေကုန်မအေးတနာကျော်ကစူးစီးတင်ပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့နယူးယောက်ပြည်နယ် City University Queens College မှာမြို့ပြစီမံကိန်းနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဘွဲ့သင်တန်းတက်နေတဲ့မတ်ခိုင်ရွှေစင်ဝင်းရဲ့ယုံကြည်ရကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
တမျိုးကိုလူတွေကအမျိုးစုံတင်စားပုံဖော်ကြတာပေါ့နော်ကျမကတော့မြို့လေးတမျိုးကိုမိသားစုတစုရဲ့ပင်မဝင်ဖြစ်တဲ့နင်းစီပန်းချန်တစ်ချက်လေးနဲ့ပုံဖော်ခြင်းပါတယ်မိသားစုဆိုတာဘယ်လူတွေဆိုလို့လဲဆိုတော့အဲ့ဒီသက်ဆိုင်ရာဒေသမှာနေထိုင်တဲ့မြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်ပြီးလို့ရှိရင်ဒီနင်းစီပန်းလေးကဘာလေးကိုဆိုလို့လဲဆိုတော့ဒီနင်းစီပန်းလေးကလူတွေများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ်ကျမတို့ဟာဒီမိသားစုဝင်ငွေသိဖို့အတွက်ဒီနင်းစီပန်းလေးကိုကျမတို့ကပြောထောင်အောင်ပါလေအဲ့ဒါမှလူတွေကစိတ်ဝင်စားအောင်လို့အဲ့လိုပဲကျမတို့ကလည်းဒီမြို့ကိုပြင်ဆင်ထားရတာရှိပါတယ်အစိုးရအနေနဲ့ဘယ်သူတွေကဒီမြို့ကလေးကိုလာဝယ်ကြလဲဆိုတော့နိုင်ငံခြားနေမှာလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင်ဆက်မှုလုပ်ငန်းရှင်တွေရှိပါမယ်ဒီစီးပွားရေးဆက်မှုလုပ်ငန်းရှင်ဒီဝယ်သူ3ယောက်ပေါ့နော်ဒါကတော့အဓိကအရေးကြီးဆုံးကျမတို့ဖောက်တယ်ကြီး3ယောက်လို့ပဲဆိုကြပါစို့ဒီဖောက်တယ်ကြီး3ယောက်ကိုလာဖို့ကိုယ့်ရဲ့ဒီပန်းလေးတွေကိုယ့်ရဲ့မြို့ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်1အနေနဲ့အရေးကြီးဆုံးအောင်ဘာလို့လဲဆိုရှင်နင်းစီပန်းတစ်ပန်းနင်းစီပန်းတစ်ပွင့်ကိုကြည့်လို့ဝယ်တော့မယ့်အချိန်မှာဆိုရင်အစူးမစူးမိဖို့ကအရန်အရေးကြီးပါတယ်အဲ့လိုပဲကျမတို့ကဒီဝယ်သူတွေဖောက်တယ်ကြီး3ယောက်အတွက်လုံခြုံရေးအရန်ကောင်းဖို့အတွက်ဘေးကင်းလုံခြုံအောင်လို့ကျမတို့တက်ဆိုင်အစိုးရနေပြီးတော့လုံခြုံမှုတွေအပြည့်အဝပေးရပါမယ်ပြီးလို့ရှိရင်နံပါတ်1အနေနဲ့ကျတော့အခွန်ကောက်ခံတဲ့နှုံးပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေတက်မှတ်ထားပေးရပါမယ်ဘာဖြစ်လို့လဲဆိုအခေးအခွန်ကောက်ခံတဲ့နှုံးကအရင်မြင့်သွားရင်ဘယ်သူမှလာပြီးရင်းနှီးကိုမျိုးကျမတို့ရဲ့မျိုးမှာကိုရင်းနှီးမျိုးနဲ့မှလာမလုပ်တော့ပါဘူးအကယ်၍အခွန်ကောက်ခံတဲ့နှုံးကအရန်သေးွားခဲ့မယ်ဆိုလို့ရှိရင်ကျမတို့မျိုးရဲ့စီးပွားရေးကိုမသက်စေဘူးပေါ့နော်။န ံပါတ်3အချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလုပ်ဖို့အတွက်ကိုကျွန်တော်တို့ကအဆောက်အဦတွေလမ်းပန်းဆက်တွေရေးတွေအဆင်ပြေအောင်လို့ကျွန်တော်တို့ဘက်ကနေမှကြိုပြီးတော့ပြင်ဆင်လှုပ်ဆောင်ထားပေးရပါမယ်။အဲ့တော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဆက်သွယ်ရေးကောင်းမလာအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းတို့ကိုကျွန်တော်တို့လှုပ်ထားပေးရမယ်။ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့စက်မှုလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်အဆောက်အဦတွေကိုကျွန်တော်တို့ကမြေနေရာတက်မှတ်ပြီးတော့ကြိုပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်၄တစ်ချက်အနေနဲ့တော့ကျမတို့ကဒီအစားအသောက်ပေါ့နော်ဥမာအဖြစ်ဆိုရှင်ကဘာလက်ခီးတွေတွေကဘာတွေစိတ်ဝင်စားတက်လဲဆိုတော့ဒေတာခံမှာရှိတဲ့ရိုးရအစားအသောက်လေးတွေစိတ်ဝင်စားတယ်။အဲ့တော့ကျမတို့ကဒီစားအသောက်ဆိုင်လုပ်ငန်းလေးတွေကျမတို့ကပြင်ဆင်ထားပေးရမယ်။ဒီစားအသောက်ဆိုင်လုပ်ငန်းတွေနေမှာတက်ဆိုင်နေဒေတာခံမြို့သူမြို့သားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်။တစ်ဖက်ကသူများတွေကိုကိုယ့်မြို့လေးကိုစိတ်ဝင်စားအောင်လုပ်ရဲကျမတို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်။နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့သူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးဆိုလိုအပ်ပါတယ်။အဲ့ရတဲ့ကျွန်တော်တို့ကပန်းကြံလေးလို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေရွေအကေမြစ်ချောင်းလေးမှာရှိမယ်ဆိုဟိုတယ်လေးတွေစီမံထားပေးတာလို့ပြီးလို့ရှိအကေကိုကတောင်တန်းဒေသမှာရှိမယ်ဆိုရင်ဂူတွေပါတယ်လေ့လာတဲ့နေရာလေးလို့ကျွန်တော်တို့စီမံထားပေးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေသမှာရှိတဲ့တပိုင်းအကြောင်းတွေကိုပုံဖော်ထားတယ်ပြတာလေလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလဲနိုင်တဲ့နေရာလေးတွေစီမံထားဖို့လိုတယ်ဒီအတွက်ကြောင့်ကဘာအတွက်ကြောင့်အရေးကြီးလဲဆိုတော့ဒီပြတိုက်လို့အပန်းဖြေစခန်းနေပြီးတော့ကျမတို့ကနေမြို့အတွက်ကိုဝင်ချင်းရနေပြီးတော့ဝင်ငွေတွေရပါတယ်အကယ်၍များကျမတို့ကဒါတွေအားလုံးကိုစီမံထားပြီးမယ်ဆိုလို့ရှိရင်ကျမတို့ရဲ့မြို့ကလေးကအရန်ကိုရောင်းပန်းလာတဲ့နေစီပန်းလေးတစ်ပွင့်လေးလို့ဖြစ်နေပါဘူ
းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြည်ပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါအောင်။
အစိုးရတာဝန်ရှိသူအလုံးကိုဝေဖန်နိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပြီးအီရန်နိုင်ငံတွင်ဆန္ဒပြသူတွေရဲ့စိတ်ဆိုးဒေါသထွက်မှုကစီးပွားရေးပြဿနာတွေမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။လူမှုကွန်ရက်တွေပိတ်ပင်ထားတာကိုဖယ်ရှားပေးဖို့ကိုလည်းသမ္မတကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကိုအာရကန်ရိုဟင်ဂျာကဲတင်ရေးတပ် IRSA ကတိုက်ခိုက်ခဲ့တာကိုပြစ်တင်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကရခိုင်ပြည်နယ်တောင်ပြိုမြို့ကနေဘူးတီတောင်မြို့ကိုအသွာလမ်းပေါ်မှာစစ်သားတွေလိုက်လာတဲ့ကားကို IRSA အဖွဲ့ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာသူတချို့ဒဏ်ရာရခဲ့ပြီး၄ရက်အကြာဒီကနေ့မှာအမေရိကန်တန်ယုံကရှုတ်ချကြောင်းကြေညာချက်ထုတ်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုကြောင့်ဒဏ်ရာရခဲ့သူတွေမိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရတယ်လို့လည်းတန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မနေ့တနင်္ဂနွေနေ့ညကအမေရိကန်ပြည်တော်စုဟောလီဝုဒ်မှာကျင်းပတဲ့ Golden Globe ရွှေကမ္ဘာလုံးရုပ်ရှင်ထူးချွန်စုဖေးပွဲကော်စွန်နီပေါ်မှာတော့အနက်ရောင်တွေဝတ်ထားတဲ့အမှုပညာရှင်အမျိုးသမီးတွေကလွှမ်းမိုးခဲ့ပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစန့်ကျင်ကြောင်းထုတ်ဖော်ခဲ့ကြပါတယ်။ဟောလီဝုဒ်ရုပ်ရှင်လောကနဲ့ကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာမဖွဲ့မရကျူးလွန်တာတွေရှိနေတာကိုစန့်ကျင်ဖို့တောင်းဆိုနေကြတဲ့ Times လို့ခေါ်တဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားရေးအဖွဲ့နဲ့သွေးစည်းမှုကိုပြသပြီးနာမည်ကျော်ရုပ်ရှင်မင်းသမီးတွေနဲ့အမှုပညာရှင်တွေအ내ရောင်ဝတ်ဆောင်တွေကိုဝတ်ဆင်ခဲ့ကြတာဖြစ်ပါတယ်။နာမည်ကျော်ရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ကအမျိုးသမီးမင်းသမီးတချို့အပေါ်အတ္တမပြုခြင်းမှုအပါအဝင်မဖွဲမရာလုပ်ခဲ့တဲ့သတင်းတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့အောက်တိုဘာလက New York Times သတင်းစာကြီးမှာရေးသားခဲ့ပြီးအလားတူသတင်းတွေဟိုးလေးတကြောကြောထွက်ပေါ်ခဲ့တာဖြစ်ပါတယ်ရှင်။
တဲ့အချင်းချုပ်ကမတင်ကြီးထိုက်ကကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ် VOA American တန်မနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နဲ့9:00အထိလိုင်းဒိုမီတာ30နဲ့40 48နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နေပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအောင်လောက်ပါ
This program has come to you from the Voice of America, Washington.